Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်အောက်တိုဘာလ20ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ1925 32 51နဲ့လိုင်းလမီတာ190လူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုနန်းလောင်နေတူကြီးညပေးတော့မှာပါအာဖဂန်နစ္စတန်နိုင်ငံကဒီလွှတ်တော်ရွေးကောက်ပွဲကြီးကျင်းပနေစဉ်ကာလမှာဒီကနေ့ဘုံခွဲတက်ခဲမှုကြောင့်လူ10ဦးထက်မနည်းသေဆုံးပြီးတော့အတော်များများဒဏ်ရာရသွားပါတယ်ကုလသမဂ္ဂတွေးမှုကြိုးရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ကဒီမြန်မာနိုင်ငံမှာအမျိုးသားပြည်နယ်တည်မြဲရေးအတွက်ဆိုလို့ရှိရင်ဒီတွေ့ဆုံဆွေးနွေးဖို့နဲ့နောက်တစ်ခုကတာဝန်ယူမှုတာဝန်ခံမှုရှိဖို့ကိုသူကပြောလိုက်ပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေနားဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်အုံတော်ချေဒုက္ခသည်စခန်းထဲမှာဒုက္ခသည်6ဦးအထိသေဆုံးပြီးတော့အိမ်အောင်စုပေါင်း100ကျော်ပျက်စီးဆုံးရှုံးခဲ့ရတဲ့မိလာမှုအပေါ်မှာဒုက္ခသည်တဦးရဲ့အမြင်ဘယ်လိုရှိပါသလဲ
6ယောက်တော့ဆုံးရှုံးပါတယ်နောက်ပြီးတော့စခန်းတွေ့ရတဲ့အဆောင်ကြီးတွေလောင်ကျွတ်ပါတယ်ဒါနီကလည်းပြောမယ်ဆိုရင်
နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်ရှင်။နောက်သတင်းနောက်မတ်စုအစီအစဉ်နဲ့မြမတခွေပတ်စင်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်နားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။ Sorry သတင်းတော့ဂျမက်ကက်ရှိုဂီယာတူရကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စင်ရုံးထဲမှာတည်ဆုံသွားတယ်ဆိုတာဒီ Sorry Arabia ကအတည်ပြုလိုက်ပြီးလို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ Mr. Khashoggi ကောင်စစ်ရုံးထဲမှာသူနဲ့တွေ့တဲ့လူတွေနဲ့ရုံးရင်းဆိုင်ကဖြစ်ပြီးတည်ဆုံသွားတာလို့စုံစမ်းစစ်ဆေးမှုကဏ္ဍဦးရလဒ်တွေကိုအရာတွေ့ရတယ်လို့ဆိုပါတယ်။ဒီဖြစ်ရတဲ့ Sorry တော်ဝင်အကြံပေးတဦးဖြစ်သူ Saud El Qahtani နဲ့ထောင်လိုင်းရင်အဖွဲ့ဒုတိယအကြီးအကဲဗိုလ်ချုပ်ကြီး Ahmed El Esri တို့ကိုယာရုကထုတ်ပြစ်လိုက်ပြီးတော့တခြား Sorry နိုင်ငံသား18ဦးကိုလည်းဖမ်းဆီးထားကြောင်းဆိုဒီအစိုးရရှိနေကပြောပါတယ် Mr. Khashoggi တည်ဆုံမှုကိုဆက်ပြီးတော့စုံစမ်းစစ်ဆေးနေရလို့လဲဆိုပါတယ် Sorry ဘရင်ဆယ်မန်ကလည်း Sorry Arabia ထောက်လိုင်းဌာနကိုပြုပြင်ဖွဲ့စည်းဖို့အင်ဂျင်နီယာမင်းနာဦးဆောင်နဲ့ဝန်ကြီးအဆင့်ကော်မတီတရက်ကိုဖွဲ့စည်းဖို့မိန့်ပေးခဲ့တယ်လို့လဲ Sorry သတင်းဌာနကကြေညာပါတယ်တော့ကြောင့်နေရုံကတော့တူရကီရဲတပ်ဖွဲ့က Sorry ကောင်စစ်ရုံးဝန်ထမ်းတွေကိုမေးမြန်းခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ် Mr. Khashoggi ကအော်တိုဘာလ2ရက်နေ့က Sorry ကောင်စစ်ရုံးထဲကိုဝင်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ဘဲပျောက်ဆုံးနေတာပါဒီဖြစ်ကိုစုံစမ်းစစ်ဆေးနေတဲ့တူရကီအာဏာပိုင်တွေက Mr. Khashoggi ကကောင်စစ်ရုံးထဲမှာအသက်ခံရပြီးတော့တည်ဆုံသွားပြီလို့ Sorry ဘက်ကလည်းပြောလာပေမဲ့ Sorry ဘက်ကတော့အဲ့ဒီအပေါ်တော့ရှောက်ငင်းဆန်လာတာပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအထက်ကဘုံခွဲတက်ခဲ့မှုကြောင့်လူ10ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့ရုံးလုံးကြုံရေးရဲတွေကပြောပါရယ်အာဖဂန်မှာလွှတ်တော်ရွေးကောက်ပွဲကျင်းပနေစဉ်အတွင်းဒီရွေးကောက်ပွဲကိုဘုံခွဲတက်ခဲ့မယ်လို့တာလီဘန်တွေကချိန်ချောက်ထားတာကြောင့်အနာပိုင်တွေအနေနဲ့ဆိုရင်ဒီရေးစောင့်ကြနေစဉ်မှာပဲအခုလိုတိုက်ခိုက်ခံခဲ့ရတာပါအာဖဂန်နစ္စတန်နိုင်ငံရဲ့ရွေးကောက်ပွဲကိုတက်ခဲ့ဖို့တာလီဘန်တို့ကအချိန်ချင်းချိန်ချောက်ထားပေမဲ့မဲဆန္ဒရှင်တွေကတော့မဲပေးဖို့နိုင်ငံတော်ဘာမဲယုံတွေမှာတန်းစီစောင့်ဆိုင်ခဲ့ကြတာပါမဲယုံအလုံးကိုတက်ခိုက်မယ်ဆိုပြီးဒီကနေ့စနေနေ့မနေ့ပိုင်းမှာပဲတိုက်ဘန်တို့ကထပ်ပြီးတော့ချိန်ချောက်ထားတာပါမြို့တော်ကဘူးကမဲဆန္ဒရှင်တွေကြမှာတော့နှောက်မဆုပ်တဲ့အတန်းတွေကြားနေရပါတယ်ကိုတိုင်းမျိုးကိုတိဆောက်ခြင်းနဲ့အတွက်ချိန်ချောက်မှုတွေရှိနေတဲ့ကြားကပဲဆန္ဒမဲလာထဲတာဖြစ်တယ်လို့ကဘူးမြို့ကမဲဆန္ဒရှင်အမျိုးသမီးတယောက်ကပြောပါတယ်နိုင်ငံရင်းကမဲယုံတွေမှာချထားတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့အစိုးရဖက်ကယုံကြည်မှုအပြည့်ရှိနေကြတာပါရွေးကောက်ပွဲနဲ့ဆိုင်တဲ့ပစ္စည်းတချို့ကိုမဲယုံတစ်ခုထက်မနည်းစီကနေတိုက်ဘန်တို့ခွဲယူသွားတယ်လို့ကွန်ဒုစ်ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောဆိုထားပါတယ်
American ထောက်လန်းရေးဥပဒေစိုးမိုးရေးနဲ့လုံခြုံရေးအေဂျင်စီတွေကဒီရုရှားဟာနောက်လာမှကျင်းပမဲ့ American ဂျာကာလာလွှတ်တော်ရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့ဒီဇိုင်းမဲမဲလှုပ်ဆောင်လာနေကြောင်းသတိပေးလိုက်ပါတယ်။မနေ့ကတော့နိုဝင်ဘာရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့ဆက်ဆက်မှုရှိတဲ့အသက်44နှစ်အရွယ်စိန့်ပီတာစဘတ်မျိုးကအဲလီနာအလက်ဆီဗနာကူစရီနိုဗာကိုရာဇဝတ်မှုနဲ့တရားစွဲဆိုထားတဲ့အကြောင်းအမေရိကန်ဘက်ကထုတ်ပြန်ပါတယ်။သူဟာအင်တာနက်သုတေသနအေဂျင်စီလက်အောက်ခံသတင်းမျိုးစုံဖြန့်ပြီးတဲ့ Project Lactar ရဲ့စီးရင်စစ်ချုပ်ဖြစ်တယ်လို့လည်းအမှုဆွဲဆိုခြင်းအပေါ်မှာမူတည်ပြီးတော့ပြောနေပါတယ်။ခူရှာနိုဗာဟာဒီလူမှုကွန်ရက်တွေကနေကြော်ညာအတွက်အတုံးစရိတ်ကိုကြီးကြပ်ရသူဖြစ်တယ်လို့ဒီ Facebook နဲ့ Twitter တွေမှာပုံမှန်ဖတ်ရှုသူတိတ်နဲ့ချီရှိတဲ့၃ဆသူအကောင့်တူထောင်နဲ့ချီကိုဖန်တီးပြီးတော့မမှန်သတင်းတွေကိုဖြန့်ဝေရမှာပ ဘေကပြန့်ဝင်နေတဲ့စွာတွေကိုဖျောက်ပေးထားတဲ့ပရော့ခ်စီဆာဗာတွေကိုကြီးကြပ်သူဖြစ်တယ်လို့လဲအဲဒီဆွဲချက်မှာရေးသားထားပါတယ်ခူရှင်နိုဗာဟာဒေါ်လာ3,300နဲ့ဒီ
ပရီဂိုဇင်ကိုဒီပူတင်ရဲ့စဖုံမှုဆိုပြီးတော့လဲခေါ်ကြပါတယ်အမေရိကန်ပြည်ထောင်စုရဲကိုဥတီလာနေကြတဲ့တောင်အမေရိကတိုက်ကရွှေ့ပြောင်းအခြေချဖို့ထွက်လာကြတဲ့လူအုပ်ကြီးဟာကွာဒီမာလာနယ်စပ်ကချန်စီယိုကိုဖျက်ပြီးတော့တစ်ဖက်ကမက္ဆီကိုရဲရီစီကိုအတင်းတိုးဝင်လာခဲ့ပါတယ်အဲ့ဒီလူအုပ်ကြီးကိစ္စကိုရင်ဆိုင်ဖြေရှင်းမိမယ်လို့မက္ဆီကိုနိုင်ငံကအမေရိကန်ပြည်ထောင်စုကိုက ရွှေပြောင်းဝင်ရောက်လာသူတို့ချို့ကဂဲတွေနဲ့ပြပောက်ခကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေလက်လျှော့သွားအောင်မက္ကဆီကိုလုံးရုံးတပ်ဖွဲ့တွေကငရုတ်ရည်ပါတဲ့မုတ်ဆေးပေပါစပရီကိုအသုံးပြုခဲ့ကြတာပါမက္ကဆီကိုသမ္မတအန်ဒရီဂါပညာညင်တို့တောက်ကြနေညာကနိုင်ငံတော်ကိုပြောတဲ့မိန့်ခွန်းမှာတော့မက္ကဆီကိုပိုင်တဲ့နယ်မြေတွေကိုအကြမ်းဖက်တဲ့နည်းနဲ့ဝင်ရောက်လာတာမျိုးကိုမဆိုထားနဲ့ပုံမှန်မဟုတ်တဲ့နည်းနဲ့ဝင်ရောက်လာတာမျိုးကိုတော့ခွင့်မပြုနိုင်ဘူးလို့ပြောဆိုသွားပါတယ်
New American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 7183ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေညဘက်သတင်းတွေကို VOA ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာပါဂျနာကမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်အရေးကြီးတဲ့အဓိကအချက်နှစ်ချက်ဟာဒီတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့နောက်ဒီအားလုံးပါဝင်ပြီးတော့တွဲဆုံဆွေးနွေးဖို့ဖြစ်တယ်လို့ပြောလိုက်ပါတယ်အပြစ်ပေးအရေးယူနိုင်မှုဒီပထမခြေလှမ်းကတော့ယုံကြည်စိတ်ချတဲ့အချက်လက်ဒီကိုစုံစမ်းရှာဖွေဖို့ဖြစ်တယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အစိုးရအပြင်သက်ဆိုင်သူအားလုံးအနေနဲ့လည်းအထူးသဖြင့်အမျိုးသမီးကလေးငယ်တွေပါဝင်တဲ့ဒုက္ခရောက်နေသူအယက်သားအလုံးရဲ့အကျိုးအတွက်အပြုသဘောဆောင်ဆွေးနွေးပြေရှားဖို့ကိုလည်းတိုက်တွန်းပါတယ်။ငင်းငင်းရင်းနဲ့စစ်မှန်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေကလည်းဒီပြဿနာကိုပြောဆိုဆွေးနွေးနိုင်မှာဖြစ်တဲ့အကြောင်းလည်းသူကထောက်ပြပါတယ်။အထူးကိုယ်စားလှယ်ဘာဂျင်နာရဲ့ခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်အစိုးရအဖွဲ့ဝင်တွေစစ်ဖက်ခေါင်းဆောင်တွေတိုင်းနယ်နဲ့ကိုင်းဖွဲ့စည်းတွေနဲ့ဒီအရက်ဖက်ဖွဲ့စည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုလည်းတာရောက်ကြည့်ရှုခဲ့ပါတယ်။သူကရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတာရောက်ကြည့်ရှုပြီးအစိုးရနဲ့ UNHCR UNDP အဖွဲ့တွေကြားနားလည်မှုစာချုပ်နဲ့ချုပ်ဆိုတဲ့အချက်တွေကိုစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာတွေကိုတွေ့ရကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းမှာလွတ်လပ်စွာတာရောက်နိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်။ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာတော့ဒီဆေးဝါးနဲ့တခြားကူညီတွေလိုအပ်နေတဲ့အခြေအနေတွေကိုသတိထားမိကြောင်းကြေညာချက်မှာဖော်ပြထားပါရခင်ဗျာ
။ကိုပိုင်အုပ်ချုပ်ခွင့်ရနေတဲ့တိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးကနေလွတ်လပ်ကြောင်းတရားဝင်ကြေညာဖို့ပြည်လုံးကျွလူလူဆန္ဒခံရဝဲကျင်းပဖို့ဆိုရဲတရုတ်နိုင်ငံရဲ့တောင်ဆိုခြင်းနဲ့သူ့ရဲ့အနိုင်ကျင့်မှုတွေအပေါ်လွတ်လပ်ရေးကိုထောက်ခံတဲ့ထောင်နဲ့ချီတဲ့တိုင်ဝမ်ကျွန်းနေသူတွေကဒီကနေ့စနေနေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဒီနေ့ထဲမှာအကြီးဆုံးဖြစ်တဲ့လူလူစုဝေးပွဲကိုပြီးခဲ့တဲ့6လကစတင်တည်ထောင်လိုက်တဲ့ Formosa Alliance ဆိုတဲ့အဖွဲ့ကစီစဉ်တာဖြစ်ပြီးသမ္မတဆိုင်အင်ဝမ်ရဲ့ Democratic Progressive Party DPP ရုံးအချုပ်အနီးမှာစုဝေးခဲ့ကြတာပါ။တဟာသိက်ကိုအောင်မြင်တဲ့ပွဲဖြစ်တယ်လို့ Formosa Alliance ရဲ့ပြောခွင့်ရသူ Kenny Chong ကပြောပါရယ်။2016ခုနှစ်မှာသမ္မတဆိုင်အင်ဝမ်အာဏာရလာချိန်ကစပြီးတော့တရုတ်နဲ့တိုင်ဝမ်ကြားဆက်ဆံရေးတွေယိုယွင်းလာခဲ့တာပါ။သမ္မတဆိုင်အင်ဝမ်ဟာတရုတ်တို့လုံးဝခွင့်မပြုနိုင်တဲ့တရားဝင်လွတ်လပ်ရေးကြေညာဖို့လိုလားနေသူအဖြစ်တရုတ်တို့ဘက်ကတန်ရရှိနေတာဖြစ်ပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားအဓိကပူးတဲ့စည်းလေးချင်းမူကြီးတွေကိုရဆိုင်ထားမယ်လို့အမေရိကန်ပင်တဂွန်စစ်ထောင်ချုပ်ကပြောပါရယ်။တန်တမာရေးနီးလန်းရာဆောင်ရွက်မှုတွေပိုထျောက်စေဖို့အတွက်ပူးတဲ့စည်းလေးချင်းမူတွေကိုရဆိုင်ထားမှာဖြစ်ကြောင်းပင်တဂွန်ပြောခွင့်ရဂျန်နော်ဝိုက်ကတောက်ချာနေမှာပြောလိုက်တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒီစ်တောင်ကိုရီးယားနဲ့ဂျပန်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာလည်းဖြစ်ပါရယ်။ကာကွယ်ရေးဝန်ကြီးတွေဟာအရှိတောင်အရှအတင်းကြီးရဲ့ကာကွယ်ရေးဝန်ကြီးအစည်းအဝေးတက်ရောက်ဖို့စင်ကာပူကိုရောက်နေကြတာပါမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်နေဆွလွတ်ပြီးတော့နိုင်ငံတကာကလည်းစစ်ဆေးကြည့်ရှုနိုင်တဲ့လမ်းကြောင်းပွင့်ပေးဖို့တိုက်တွန်းနေတဲ့အချိန်ထဲမှာအခုလိုလေကြောင်းစီးရေးလေ့ကျင့်မှုကိုရပ်ဆိုင်မှုဖြစ်လာတာပါဒါ့အပြင်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဒီအကြီးမားဆုံးစီးရေးလေ့ကျင့်မှုဖြစ်တဲ့ Four Eagle စီးရေးလေ့ကျင့်မှုကိုလည်းဆောင်းရာသီအိုလံပစ်ပြိုင်ပွဲနဲ့တိုက်မနေအောင်လို့အချင်းရွှေ့ဆိုင်ခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကမေဂါမီလီယံလို့ခေါ်တဲ့ထီအမျိုးအစားမှာတမိုင်းတစ်လျှောက်အမြင့်ဆုံးစံချိန်နဲ့စုချိန်ငွေတွေဆက်ပြီးတော့တိုးလာနေပါတယ်။မနေ့တောက်ကြတဲ့ညကဖွင့်ခဲ့တဲ့ဒေါ်လာ၁ဘီလီယံစုချိန်ငွေကိုဘယ်သူမှမပေါက်ခဲ့တဲ့အတွက်ကမ္ဘာမှာအများဆုံးတမိုင်းဝင်စုချိန်ငွေဖြစ်လာတာပါ။လာမယ့်အင်္ဂါနေ့မေဂါမီလီယံထိပ်ပွေရမှာထိပေါက်မဲ့သူကဖြန်းမြစုချိန်ငွေဒေါ်လာ၁.၆ဘီလီယံထိရမှာဖြစ်ပါတယ်။နောက်ထပ်ထီအမျိုးအစားတစ်ခုဖြစ်တဲ့ Powerball ကတော့Powerball ကနေ2016ခုနှစ်ဇန်နဝါရီလ17ရက်နေ့တုန်းကထွက်ခဲ့တဲ့စုကတော့ဒေါ်လာ 1.5 ဘီလီယံနဲ့အများဆုံးစံချိန်တင်ရောက်ရှိခဲ့တာပါ။ Mega Million ထီအမျိုးအစားကနေနောက်ဆုံးစံချိန်တင်ရောက်ခဲ့တဲ့အမြင့်ဆုံးစုကတော့2012ခုနှစ် March လကထွက်ခဲ့တဲ့ဒေါ်လာ656တန်းစုချိန်ငွေဖြစ်ပါတယ်။တောက်ကြနေညကဘယ်သူမှမပေါက်ခဲ့ပေမဲ့ Mega Ball ထီရဲ့နောက်ဆုံးနံပါတ်တစ်လုံးကလွှဲရင်နံပါတ်အလုံးတူတဲ့အနည်းဆုံးဒေါ်လာ1000ပေါက်တဲ့စု15စုရှိနေပါတယ်။ထီအမျိုးအစားနှစ်ခုစလုံးကို American ပြည်ထောင်စုကပြည်နယ်44ခုမှာဝယ်ယူနိုင်တယ်လို့Washington DC နဲ့ American by Virgin Island မှာလည်းရရှိနိုင်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တဲရောက်သတင်းလွှာတဲ့ဘုတ်ကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာမိဘေးတန်တင်ခဲ့တဲ့ဒုက္ခသည်စခန်းအတွက်ပြည်လဲနေရခြားထားရေးနဲ့ထူထောင်ရေးတွေကိုရခိုင်စိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးကပြောပါတယ်။လူသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပြင်အိမ်ထောင်စုရာကျော်ရဲ့နေအိမ်ခန်းတွေမိတဲ့ပါသွားရတာကတော့ပေါ့ဆာမှုကြောင့်လို့မိသက်ကပြောပြီးတော့ဒုက္ခသည်တွေကတော့ဒီစခန်းထဲမှာလူကြီးထူထပ်လွန်းလာနဲ့အဆောင်နေနေရခြားထားတဲ့ပုံစံကြောင့်ဖြစ်ရတယ်ဆိုပြီးသူတို့ဘေးကင်းလုံခြုံစွာနေထိုင်ရေးတာဝန်ရှိရသူတွေအနေနဲ့စနစ်တကျဆောင်ရွက်ပေးဖို့ဒုက္ခသည်တွေကတောင်းဆိုပါတယ်အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင
်ရခိုင်ပြည်နယ်စစ်တွေမြို့နယ်အတွင်းကအုံတော်ခြေဒုက္ခသည်စခန်းတွင်ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ည7နာရီခွဲလောက်မှာမီးစတင်လောင်ကျွမ်းခဲ့ပြီးတော့ဒုက္ခသည်6ဦးသေဆုံးဒုက္ခသည်အဆောင်15လုံးပျက်စီးပြီးတော့အိမ်အောင်စုပေါင်း142စုကဒုက္ခသည်စုစုပေါင်း822ဦးမိဘေးတန်တင်ခဲ့ကြရပါတယ်။မိဘေးတန်တင်ခဲ့ရတဲ့ဒုက္ခသည်စခန်းတွေဒုက္ခသည်တွေကိုတော့လက်တလောမှာအုံတော်ကြီးအခြေခံပညာမူလာတန်းကျောင်းမှာယာယီနေရာချထားပေးထားပါတယ်။မိလောင်သေဆုံးခဲ့ရသူတွေနဲ့မိဘေးတန်တင်ပြည်သူတွေကိုရခိုင်ပြည်နယ်အစိုးရနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေပါတယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်။ခုဒီပြည်ပေါ်တဲ့ပြည်သူတွေကတော့ဒီဘာဝဒီမှာခံရမှုကြံမှုမူရမြပြပြဆုံးတဲ့အဲ့လိုထောက်ပါလာရှိရဲ။ဒါပြောအဲ့ဒီအင်အားစုတွေပြရသွားတဲ့အင်အားစုကိုအတုံးဆောင်ဖြစ်ပြီးပေါ့အဲ့ဒါစစ်တာနဲ့ကျွန်တော်သတ်မှတ်ထားရှိရဲ17မျိုးလို့ပါတော့အမျိုးမျိုးနဲ့ပေါ့နော်။အဲ့လိုမျိုးဘတ်နဲ့ပေါ့အဲ့လိုမျိုးတွေသတ်မှတ်ထားရှိပါတယ်ဒီမှာ။နောက်ကကိုဆန်စီရှားပေါ့နော်အဲ့လိုမျိုးလူတွေနဲ့ပြပြီးတော့ကျွန်တော်အဲ့လိုမျိုးထောက်ပါလေခင်ဗျာ။အဲ့ကျွန်တော်ကဝန်ကြီးဌာနနဲ့ဒီကျေးရောက်ဖွဲ့ရတဲ့ဖတ်ပါတယ်ကျွန်တော်ရဲ့နေဆိုင်အစီအမံခံရမှုဒီကိဌာနပေါ့နော်ဒီကနေပြီးတော့တက္ကပတ်ပြီးပြီးလေးပြရတယ်ဒီလိုမျိုးဖြစ်အောင်ဆိုတော့ပုံမှန်ဒီကိတောင်ရတဲ့ပုံစံတိုင်းပဲပေါ့ဒါဒီလေကျေးရတယ်ကျွန်တော်ကအစဉ်တင်ဒီမှာအကုန်လုပ်ထားပြီးပါပြီအဲ့ဒီချက်ကို
ဒုက္ခသည်စခန်းတွင်အဆောင်နေအခန်းတွဲတည်တဲ့အိမ်အောင်စုတွေကများပြားစွာစုဝေးနေထိုင်ကြရပြီးအခုလိုမျိုးမိဘနဲ့တဘာဝဘေးမတော်တဆမှုတွေကြုံကြိုက်လာရချိန်မှာတော့ဘေးကင်းလုံခြုံမှုတွေရှိအောင်ထိရောက်တဲ့ကာကွယ်မှုတွေမစီစဉ်ပေးထားတဲ့အတွက်အခုလိုမျိုးလူ6ဦးအထိသေဆုံးခဲ့ရတဲ့အဖြစ်နဲ့ကြုံခဲ့ရတာလို့စစ်တွေဒုက္ခသည်စခန်းတွေဒုက္ခသည်တဦးဖြစ်တဲ့ဦးခမောင်ထွန်းကပြောပြပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာစနစ်တကျနေရာချထားမှုတွေနဲ့ဘေးကင်းလုံခြုံမှုတွေကိုဆောင်ရွက်ပေးတင်တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရထောက်ပံ့မှုတွေဟာလည်းအရေးတကြီးလိုအပ်နေပါတယ်လို့ဥက္ကမောင်ထွန်းကပြောပါတယ
်။လူ6ယောက်တော့အဆုံဆုံးပါတယ်။နောက်ပြီးတော့စစ်ကန်တွဲထားတဲ့အဆောင်ကြီးတွေလောင်ကျွတ်ပါတယ်။ဒါနေကကျွန်တော်ပြောမယ်ဆိုရင်ရှယ်တာဒီဇိုင်းတွေကိုကျွန်တော်အရင်ဆုံးပြောဖို့လိုတယ်။အဲ့ဒီရှယ်တာကနေနောက်ရှယ်တာတစ်ခုကိုတစ်ခုမှမပြောင်းဖို့အတွက်ပေါ့နော်။အဲ့လိုမျိုးမခုတ်ဆက်ဖို့အတွက်ပုံစံမျိုးလက်ခေးနဲ့ချင်တဲ့ IP ကိုကျွန်တော်တို့လည်းပြောမှာ။ဒီ IP စကင်းထဲမှာလူခံနေရတယ်ဆိုတာကဒီလူတွေကစိတ်ကအန်ဒီရဲ့နဲ့ဒီလူတွေကခံနေရတာပဲ။အစိုးရရဲ့ဒီ shelter စနစ်ကြီးပေါ်မှာသူတို့ရဲ့ဒီနေ့တကြပေါ့နော်။နောက်တစ်ခုကဒီ IP စကင်းမှာပေါ့နော်။အဲ့လိုမျိုးကန်တယ်ပါတယ်လို့မရှိဘူး။ဒီလူတွေကြီးအကွာတဲ့နေရာလည်းမရှိဘူး။အဲ့ဒီလိုအကြောင်းမျိုးမျိုးကြောင့်ပေါ့လို့ဒီလူတွေကအဲ့လိုမျိုးဒီမှာလည်းအန်ဒီတို့ကိုရင်ဆိုင်ကြတော့ဒီလူရဲ့နေထိုင်ရတာဖြစ်တယ်။
စ 2012ခုနှစ်ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအသွင်ဆောင်အကြံဖက်ပြည်ပခါရရဲ့နောက်ပိုင်းမွတ်စလင်ဒုက္ခသည်တွေဟာစစ်တွေအုံတော်ချေဒုက္ခသည်စခန်းတွေအပါအဝင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာဖြစ်ပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာလူဦးရေထူးထပ်စွာနေထိုင်ကြရပြီးစားဝတ်နေအခက်ခဲတွေကလည်းရင်ဆိုင်နေကြရတာမို့ဒုက္ခသည်တွေသူတို့ရဲ့နေရင်းကိုပြန်လည်နေထိုင်ခွင့်ရပြီးတော့နေ့စဉ်လူနေမှုဘဝတွေပုံမှန်လည်ပတ်လုပ်ကိုင်ခွင့်တွေဆောင်ရွက်နိုင်မှုအစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်ပေးတင်ပါပြီလို့လည်းရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကမြို့တကြီးကျေးရွာသားမွတ်စလင်တူဦးဖြစ်တဲ့ဦးလာထွန်းကလည်းအကြံပြုပါတယ်
။ဒုက္ခရှင်စစ်တမ်းတွေတောက်တာလည်းမတောင်းသင့်ဘူးတရားရှင်ဒါလာပြီ။သူကသူ့ဆက်မစီဆက်မစီအကြံတွေကလည်းသိဆူရမကူဘူး။သူ့ဟောကောသူ့ရဲ့မူလနေရာတွေမှာပြင်ပြီးတော့သူ့ရင်ကျူရနဲ့လုံးသိနေစီဒီလိုမတော်စားကြည့်ရအောင်လို့ရှိနေတယ်နော်။သူ့ရဲ့ဟောကောသူ့အိမ်ရောက်အဲ့လိုအစောဆုံးကဖြစ်ခဲ့ပါတယ်။ဒါကြည့်ဒီအများကြီးလောင်းသွားမှုဖြစ်ကြမှာဒီကိစ္စကမှသူစောက်ထားတဲ့စခန်းတွေကအဲစစားရဖြစ်တယ်စစားရဖြစ်တာဟာတော့သူစခန်းတစ်ခုခုမှာအဲ့လိုမကတော့ကဖြစ်တော့ရင်စစားရသူကအဲ့လိုလောင်းသွားတာပေါ့နော်ဒီလိုလို့ပါဒီကျွန်တော်ဒီဒီကအင်းတွေမကတော့ကမီးတောင်တွေဆိုရင်စအိမ်မအိမ်တော့ပဲအဲ့လိုသူကလောင်းတာအခုကစခန်းတွေကစစားရဖြစ်တော့အများကြီးလောင်းသွားတာပေါ့အဲ့မှာစက်တန်တွေလည်းပြေးပြေးလေးဆိုတော့ပြီးတော့စိတ်တွေဆိုတော့လူတွေကစိတ်ကြီးတယ်ဟောဟိုလည်းလုံနိုင်ကြီးဖြစ်သွားတယ်အဲ့တော့ဒီလေးပြေးရလာလေ
လက်တလုံးမှာတော့မီးလောင်ကျွမ်းမှုဖြစ်ခဲ့တဲ့ဒုက္ခသည်စခန်းတွင်းကမီးလောင်ကျွမ်းမှုကိုတော့ပေါ်စာမီးအဖြစ်စစ်တွေမီးသက်ဌာနကသတ်မှတ်ထားပြီးမီးစတင်လောင်ကျွမ်းခဲ့တဲ့နေရာကဥနော်စုမြကိုပေါ်စာမီးပုံမှန်285လူသေမှု304ကကြီးတို့နဲ့စစ်တွေမြို့နယ်အမှတ်1ရဲစခန်းမှာအမှုဖွင့်တရားစွဲဆိုထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့စနေညသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတွေကသတင်းနောက်မတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ရန်ကုန်တိုင်းစိုးရရဲ့ငွေကြေးသုံးစွဲမှုနဲ့ပတ်သက်တဲ့စီးရင်စစ်ချုပ်ရဲ့အစီရင်ခံစာထွက်လာပြီးတဲ့နောက်မှာတော့အစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တချို့ပါဝင်လူလူရဲ့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာနေပါတယ်။ရန်ကုန်တိုင်းစိုးရရဲ့စီးပွားရေးလုပ်ငန်းတွေဟာပွင့်လင်းမြင်သာမှုအားနဲ့တာစီမံခန့်ခွဲမှုညံ့ဖျင်းတာတွေကြောင့်အရှုံးပေါ်နေရတာလို့လွှတ်တော်အမတ်တွေကထောက်ပြသလိုဒီကိစ္စနဲ့ဆက်ဆက်ပြီးတော့ရေးသားတဲ့သတင်းတော့တွေကိုဖန်စီတရားစွဲဆိုမှုတွေရှိတာကြောင့်လည်းဝေဖန်တန်တွေပိုတိုးလာနေပါတယ်ဒီလိုမျိုးအစိုးရနဲ့လွှတ်တော်ကြားတင်းမာမှုတွေဝေဖန်တန်တွေဘလို့အခြေအနေရှိပါသလဲဆိုတာကိုသတင်းတော့မှတ်စုအစီအစဉ်မှာမတ်မေခစူးစီးတင်ပြထားတာနားဆင်ပါရှင
်ပြည်ရင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံကအဓိကစီးပွားရေးမြို့တော်ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ရဲမားရဲ့ဆောင်ရွက်ချက်တွေကြောင့်အစိုးရအဖွဲ့နဲ့လွှတ်တော်အမတ်ချုပ်အကြားသဘောထားကွဲလွဲမှုတွေရှိနေပြီးလူလူရဲ့ဝေဖန်ကန်တွေကြဲကြဲလောင်လောင်ထွက်ပေါ်လာနေတာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရရဲ့မအောင်မြင်မရေရာခဲ့တဲ့စီမံကိန်းလို့ပြောကြတဲ့ကျောင်းကားဝယ်ယူရေးကိစ္စအရှုပ်တော်ပုံကြောင့်ကြက်ငွေတန်ပေါင်းထောင်ချီဆုံးရှုံးခဲ့ရတယ်လို့ရန်ကုန်တိုင်းစီးရင်စစ်ချုပ်စီရင်ခံစာထဲမှာဖော်ပြထားနေပါတယ်။ဒလငွေပမာဏအများကြီးဆုံးရှုံးတဲ့ဆိုရဲဖော်ပြထားချက်ဟာမှန်လားမှားလားဆိုတာတာဝန်ရှိသူတွေဘက်ကရှင်းရှင်းလင်းလင်းဖြေကြားတာမရှိသေးပါဘူး။ကျောင်းကားအစည်းအညာဝယ်ယူခဲ့တဲ့ကိစ္စဟာပွင့်လင်းမြင်သာမှုမရှိခဲ့တဲ့အပြင်စီမံခန့်ခွဲမှုအားနေတာတွေကြောင့်မအောင်မြင်ခဲ့ရတာဖြစ်တယ်လို့လွှတ်တော်အမတ်တွေကဝေဖန်နေပါတယ်။ရန်ကုန်တိုင်းဒေသကြီးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးကျော်ဇေယျကရန်ကုန်တိုင်းအစိုးရလုပ်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။စီမံကိန်း project အကြီးကြီးရှိတယ်။ဥပမာရန်ကုန်မြို့သစ်စီမံကိန်းလိုအားမျိုးတို့ကဒီမြန်မာပြည်တိုင်းပူးဆောင်ရေးမှာစနစ်ပြောင်းလိုက်တဲ့စီမံကိန်းကြီးတွေ။ဒါတွေကြတော့အင်္ဂလိပ်လိုလွှတ်တော်ပါဘာမှမသိရဘူးနဲ့။အင်္ဂလိပ်ထောက်ပြနေတဲ့ဂျာကပဲဒါရန်ကုန်တိုင်းဒေသကြီးစုအဖွဲ့တွေတဲ့မြို့သစ်စီမံကိန်းကြီးကတရုတ်စီတရုတ်ကုမ္ပဏီနဲ့ဒါလုပ်နေတဲ့ဒါကတော့2016စကွန်ချင်းပြုတ်စင်တာမလဲ။အင်္ဂလိပ်မတိသေးတော့ဘူးရန်ကုန်မက်ထရိုပိုလီတန်ဒီပလိုမန့်ပတ်ပြီနောက်ကျနေရန်ကုန်ဒီပလိုမန့်ဒီကုမ္ပဏီပေါ်လာတယ်ပေါ့ဒါတွေကလည်းဒီတူရဲ့ငွေတွေကိုသုံးဆွဲထားရဆိုတော့မှန်ပါတယ်ဒါလေးကြတော့အင်္ဂလိပ်နေနဲ့ဒါထောက်ရဲထောက်ပြပြီးတော့ပ
ါဝယ်ယူထားတဲ့ကျောင်းကားအချို့ကိုအတုံးမချနိုင်မဲ့ရန်ကုန်တိုင်းလွှတ်တော်မှာတစ်နှစ်ကျော်လောက်တင်ထားရတာပါအရင်ဖြတ်သိမ်းလိုက်တဲ့မာထာတာကရရှိတဲ့ကျပ်ငွေတန်း9000ရေပြီးတော့အစိုးရနဲ့ဖက်ဆက်လုပ်ဖို့ပြောထားတဲ့ရွှေလက်ကုမ္ပဏီကတန်း9500ရင်းနဲ့ဒီကားတွေကိုပောင်းဝယ်ခဲ့တာလို့အစပိုင်းမှာရန်ကုန်တိုင်းအစိုးရကပြောခဲ့ပေမဲ့တကယ်တမ်းကျတော့မူလ ဖတ်ဆက်လောက်ကင်နေတဲ့ကုမ္ပဏီမဟုတ်တော့ပဲရွှေတန်လွင်ကိုသူ့သဘောနဲ့သူရွေးပြီးကားတွေကိုဝယ်စီခဲ့ပါတယ်။ဒါတွေလုတ်ဖို့အတွက်လဲလွတ်တော်ခွင့်ပြုချက်မယူပဲကံမောဇာဘဏ်ကနေငွေချေခဲ့တယ်လို့စည်ရင်းစစ်ချုပ်အစီရင်ခံစာထဲမှာဖော်ပြထားခဲ့ပါတယ်။ဒီလိုပွင့်လင်းမြင်သာမှုမရှိတဲ့ရန်ကုန်တိုင်းအစိုးရရဲ့လုပ်ရက်တွေကိုလွတ်တော်ကိုယ်စားလှယ်တွေကမေးခွန်းထုတ်ခဲ့ကြတာပါ။ဒီကိစ္စအပေါ်အစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးဦးကျော်စရာကအခုလိုဆက်လက်ဝေဖန်ပြောဆိုလိုက်ပါတယ်
။ဆိုရကိုဆိုရအောင်မြင်စေရင်လည်းဟလာအပြန်နံပေါ်ပုံပုံလေးမြင်သာစေရင်လည်းအခုဆိုကိုဆိုတာပေါ့။ကိုရှင်းမပြဘူးဆိုတော့ဘာကြောင့်လဲဆိုတော့ကိုလင်းမှုမရှိဘူးဆိုတော့ကိုရမယ်ဆိုတော့မယိုးသားတဲ့အနေထားလားဒါတိကသူလိုသူလိုနဲ့
လက်ရှိရန်ကုန်တိုင်းအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့အစိုးရစီမံကိန်းတွေရဲ့လွတ်တော်ကိုလေးလာစောင့်ကြည့်နေသူတဦးဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်းက
အစိုးရကတည်ဆဲဥပဒေတွေကိုလိုက်နာတဲ့အပိုင်းမှာတော့တော်တော်လေးကိုအားနည်းချက်တွေကျမတို့ရှိတာပေါ့နော်။ဒါကြောင့်မို့ကျမတို့ကအစိုးရကိုခဏခဏပေါ့နော်။ဟိုကျမတို့ဟိုမီဒီယာတွေရရင်တစင်မဲ့သတိပေးရတယ်ပေါ့နော်။ရန်ကုန်အစိုးရဟာပြည်သူလူထုတင်ပြတဲ့အရသာအစိုးရဖြစ်တဲ့အတွက်ကြောင့်မလို့တည်ဆဲဥပဒေများကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပေါ့နော်။ဟိုကျမတို့မကြာခဏဟိုတိုက်တွန်းရတာလည်းရှိပါတယ်။အစိုးရပိုင်းမှာပေါ့နော်။အခုကတော့ဟိုဥပဒေချုပ်လည်းလဲသွားပြီဆိုတော့ပေါ့နော်။အရင်ဥပဒေချုပ်လက်ထက်တုန်းကဆိုလို့ရှိရင်ကျမတို့ရန်ကုန်အစိုးရဟာတည်ဆဲဥပဒေနဲ့အညီလုပ်တဲ့အပိုင်းမှာအရန်ကိုအားနည်းပါ
အခုလိုကြောင်းကားကိစ္စအရှုပ်တော်ပုံနဲ့ပတ်သက်လို့လွှတ်တော်အမတ်တွေရဲ့ဝေဖန်မှုတွေကိုအလဲပန်းသတင်းစာကဖော်ပြခဲ့တဲ့အပေါ်အလဲရမီဒီယာသတင်းသမား၃ကိုတိုင်းအစိုးရကအရေးယူဖမ်းဆီးခဲ့ပါတယ်။တိကျတဲ့ပြစ်ချက်မရှိဘဲနဲ့အာဏာသုံးဖမ်းဆီးခိုင်းတာမျိုးကလူခွင့်ရေးချိုးဖောက်တာဖြစ်တယ်။ရန်ကုန်တိုင်းအစိုးရကသူ့ရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးအများပြည်သူမြင်သာမှုရှိအောင်ချမပြနိုင်တဲ့အတွက်ဒီကိစ္စတစုံတစဖော်ထုတ်တဲ့သတင်းသမားတွေကိုဖန်ဆီးပြီးအများအာရုံကိုလွှဲဖို့လုပ်တယ်လို့ပြောဆိုဝေဖန်တန်တွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်တိုင်းအစိုးရရဲ့လုတ်ကင်ပုံနဲ့ပတ်သက်လို့ဒေါက်တာညိုညိုသိန်းကတော့အခုလိုပြောဆိုလိုက်ပါတယ်။
ကိစ္စကလည်းရန်ကုန်အစိုးရရဲ့အမဲဆက်တစ်ခုပါပဲပေါ့နော်။ရန်ကုန်အစိုးရမီဒီယာတွေနဲ့ပတ်သက်လို့ရှိရင်အမှန်တန်အကဲဆက်တယ်ဆိုပြီးတော့ဒါတတိုင်းပြည်တော်ကမှတ်ချက်ပြုထားတာရှိပါတယ်ပေါ့နော်။အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲပေါ့နော်။ဒါရှားဆက်တကြီးဥပဒေနဲ့အာမခံမပေးဘဲနဲ့ထည့်လိုက်တယ်ဆိုတာမီဒီယာပေါ်မှာအနှိုးရှိနေတယ်ဆိုတာထင်ရှားတဲ့အပြုအမူတစ်ခုဖြစ်တယ်ပေါ့နော်။တတ်မှတ်တော့အစိုးရကတောင်မှပေါ့နော်ခဏခဏမီဒီယာတွေနဲ့ညှိနှိုင်းပြီးတော့66ဂါတိအမှုတွေဆိုလို့ရှိရင်ပြန်လွတ်ပေးခဲ့တာရှိတယ်ပေါ့နော်ဒါကြောင့်မလို့ပြည်သူတင်မြှောက်ထားတဲ့အရသာအစိုးရအနေနဲ့မီဒီယာတွေကိုထောင်ထဲပို့တဲ့အလုပ်ကိုစင်စင်ပါဆိုပြီးတော့ပေါ့နော်ဟိုမကြာခဏမီဒီယာတွေဘက်ကရောကျွန်တော်ပြည်သူလူထုဘက်ကရောအရက်ဖက်ဖွဲ့စည်းရေးဘက်ကရောပေါ့နော်ခဏခဏတိုက်တွန်းမှုတွေရှိပါတယ
်ဒီလိုအစိုးရဘက်ကနေစည်ရင်စရာနဲ့ခိုင်မာတိကျတဲ့ဖြည့်ရှင်းမှုမတွေ့ရသေးပဲအခုလိုဒီမိုကရေစီနီးလမ်းမကျတဲ့တည်င်းလလခွင့်ဖိနှိပ်တဲ့လုပ်ရက်တွေကိုကြည့်မယ်ဆိုရင်နိုင်ငံရေးလေလာတုံးသက်သူတွေဝေဖန်နေသလိုသူတို့ရဲ့လုပ်ရက်တွေကိုဖုံးကွယ်ချင်တာလားဒါမှမဟုတ်ရင်လည်းအစိုးရအနေနဲ့ပွင့်ပွင့်လင်းလင်းဖြေရှင်းမှုနဲ့အတူအများပြည်သူရဲ့ယုံကြည်မှုကိုပြန်လည်တည်ဆောက်နိုင်မလားဆိုတာကတော့ဆက်လက်စောင့်ကြည့်ရအောင်ပါဖြစ်ပါရဲ့ရှင
်ဒီနောက်မတ်စုစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအင်ဂျင်ကြီးနိုင်ငံတွေနဲ့ရှင်နေဆိုရင်ရေရွက်ပစ္စည်းထုတ်လုပ်မှုအားနေပြီးတော့ဒီကနေရလာတဲ့စီးပွားရေးအကျိုးအမြတ်အများကြီးဆုံးရှုံးရတယ်လို့လည်းလုပ်ငန်းကျွမ်းကျင်သူတွေကပြောပါတယ်သိပ္ပံနီးကြမွေးမြွေးလုပ်ပြီးတော့ကုန်ကျန်းထုတ်လုပ်နိုင်တဲ့အနေအထားကလည်းမရှိတာကြောင့်ရေထွက်ပို့ကုန်တင်ပို့ရေးအစိုးရကအခွန်ကိလွတ်ခွင့်ပေးထားပေမဲ့လည်းပို့စရာပစ္စည်းကိုမရှိဖြစ်နေတာပါဒါအပြင်စက်မှုစုံတွေမှာအခြေခံလိုအပ်ချက်ဖြစ်တဲ့ရေမီးနဲ့တဲယူပို့ဆောင်ရေးခက်ခဲကလည်းကြီးမားနေပါတယ်အစိုးရရဲ့ထောက်ပံ့မှုတွေဘလို့လိုအပ်နေပါသလဲဆိုတာမြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကမြန်မာတခွင်အစီအစဉ်မှာတင်ပြပေးထားပါတယ
်မြန်မာနိုင်ငံကနေပြည်ပကိုရေထွက်ကုန်တွေအနေနဲ့ငါးပစံတွေကိုတင်ပို့နေပြီးအများစုဟာတဘာဝအတိုင်းဖန်စီမွေးမြူပြီးတော့ဒါတင်ပို့နိုင်လေးတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရေထွက်ပို့ကုန်လုပ်ငန်းကနေပြည်တွင်းမှာအလုတ်ကန်ခွင်လန်းပမာဏအများပြားကိုဖန်တီးပေးနိုင်ပြီမဲ့လဲကုန်ကျန်းမရှိရာကြောင့်ထိုင်းနိုင်ငံကရေထွက်ပို့ကုန်လုပ်ငန်းတွေမှာမြန်မာနိုင်ငံသားတွေအများပြားသွားရောက်လုပ်ကင်နေကြရပါတယ်မြန်မာနိုင်ငံမှာ EU ကသတ်မှတ်ထားတဲ့အစ်စ်နဲ့ကန့်ညီတဲ့ရေထွက်ကုန်ထုတ်လုပ်တဲ့စက်ရုံတွေရှိပြီမဲ့လဲကုန်ကျန်းမရရှိရာကြောင့်ကုန်ကျော်အများပြားထုတ်လုပ်နိုင်မှုမရှိသေးပါဘူးရွှေရုံစက်ရုံရဲ့စက်ရုံမှုကုရဲလိုင်ဝင်းကအခုလိုပြောပါတယ
်အဓိကအခက်အခဲကကျွန်တော်တို့စက်ရုံက2001ထဲကစပြီးဖွင့်လာတာပေါ့နော်ဖွင့်လာတော့ကျွန်တော်တို့ရေလုံငန်းဖြစ်တဲ့အတွက်ရေအဓိကအရေးကြီးလိုအပ်တယ်ပေါ့နော်အဲဒါဆိုရေမတက်လို့မဖြစ်ဘူးအဲတော့ ကျွန်တော်တို့အနေနဲ့ရေသားရရှိရအရင်အရေးကြီးတယ်ဒါပေမဲ့ကျွန်တော်တို့စက်ရုံစဖွင့်တဲ့အခုချိန်ထိအခုဆိုရင်2018မှာเนาะဆိုတော့ရေကောင်းကောင်းရတယ်ဆိုတော့တခါမှမရှိဘူးအဓိကတော့စီပင်ရေပေါ့ဝါတာဆပ်လိုင်း YCDC
ဒီစီရေးတာလုံလုံလောက်ရမယ်ဆိုတော့ကျွန်တော်တို့အကျိုးရှိမှာပေါ့နော်အဓိကတော့နိုင်ငံတကာအားလည်းလာရင်ဒီရေကိုပဲအဓိကထားတော့ရေလုံငန်းဆိုတော့မြန်မာနိုင်ငံဟာတိတ်ပတ်နေကြမွေးတယ်အရှိတောင်အာရှနိုင်ငံတွေနဲ့ဆင်ရေထွက်ကုန်ပစ္စည်းထုတ်လုပ်နိုင်မှုဟာတော်တော်လေးနည်းနေတည်တဲ့အနေအထားမှာရှိနေတာပါဒါကြောင့်တမဘာဝတိုင်းမွေးမြူလှုပ်ဆောင်တာထက်တိတ်ပတ်နေကြမွေးမြူတဲ့စနစ်ကိုအကောင်အ
ကိုယူရီးယားမှာထိုင်းမှာပေါ့မြန်မာတွေအများကြီးပါလို့လို့အဲ့ကုံကသူကမွေးမြူရအဓိကပေါ့နော်နောက်ပြီးတော့ဒီဘေးဘက်ကကုံနဲ့ပါဆိုတော့ပြောရင်တော့တော်တော်များများတော့ပြင်မှုလို့မယ်ပြင်မှုလို့မယ်အရင်ဆုံးဘယ်ဟာအရေးကြီးဆုံးလဲကုံချမ်းအရေးကြီးဆုံးလဲကုံချမ်းရှိရင်ခုနပြောတဲ့ဆဲုံတွေလည်းပတ်ဖို့ဖြစ်လာဖြစ်လာရင်ဆဲုံတေုံကဒီရေလုံန်းဆဲုံတေုံကအခုထိုင်းမှာဆိုရင်ကိုလူ3000နဲ့4000ချမ်းမှာရှိဒီမှာရှိတဲ့ဆဲုံတွေကလူ4500လောက်နဲ့ပဲဒါလောဆယ်လဲနေရတာပေါ့နော်တကယ်လုံနိုင်မယ်ဆိုအများကြီးဟိုအလုပ်သမားတွေအလုပ်ပေးနိုင်တယ်သူများနိုင်ငံမှာသွားလုပ်ဆရာအောင်မလုပ်ဘူးပေါ့နော်အဲ့ဒါလေးကိုဥရောတော့ဒီရေလုံန်းစက်တာနေပြီးတော့တိုင်းပြည်တော်ဝင်များများရှာနေတဲ့စက်တာတစ်ခုဒါနိုင်ငံတကာမှာလည်းရှိမှစံနမူနာရှိတယ်ပေါ့ဥရောအဲ့ဒီဟာကိုမလိုက်နိုင်သေးတဲ့အတွက်နှစ်ပေါင်းတော်တော်ကြာကြာလောက်ကြာခဲ့ပြီဆိုတော့ဒီရေနံတို့ဘာလို့မတူရင်ဒါတရုတ်ကိုသူတို့တန်190ဆဲုံတရုတ်နဲ့ထုတ်တော့တန်190 200ထုတ်တယ်ဥရောသွားပြီးတော့လေးလာဆိုတော့ကုန်ချမ်းဖြည့်ဆည်းပေးဖို့လိုမယ်နောက်ရှိတဲ့ကုန်ချမ်းကိုမလုံလောက်ဘူးဆိုရင်ဒီမနက်ငယ်နေ့နေ့တွင်းပြီးတော့ကိုရှိမှသုံးနေတယ်လို့
ပြည်ပကိုတင်ဖို့ကိုကုန်ချမ်းခတ်ခဲနေတဲ့မြမကြီးလုပ်ငန်းကဏ္ဍအတွက်ပြည်ပရင်းနှီးမြှုပ်နှံမှုတွေကတစ်ဆင့်ကြည်တွင်းဆက်ယုံတွေကိုအားဖြည့်ဆောင်ရွက်ဖို့လိုတယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒါအပြင်အဲဒီလိုရေထွက်ကုန်ပစ္စည်းတွေပုံမထုတ်လုပ်နိုင်မှုအတွက်ကုန်ချမ်းနာမကဆက်မှုဇုံတွေမှာလည်းအခြေခံလိုအပ်ချက်ဖြစ်တဲ့ရေမီးနဲ့သယ်ယူပို့ဆောင်ရေးခတ်ခဲတွေကိုဖြည့်ရှင်းပေးဖို့လိုအပ်တယ်လို့နိုင်ငံခြားကဝယ်လက်တွေဆက်ယုံတွေကိုလာကြည့်တဲ့အခါမှာလည်းဆက်ရုံရဲ့ပုံဝင်ခြင်းတန်ရှင်းဖို့အတွက်ကျူးကျော်ကိစ္စတွေကိုလည်းချေရှင်းပေးဖို့လိုအပ်တယ်လို့ဦးရဲလိုင်ဝင်ကအခုလိုပြောပါသေးတယ်
။ဟိုမိရတော့ခုနကမနေ့လေးမှန်လာတယ်ဒါပေမဲ့တခါကျ voltage မမှန်ဘူး။ပမာဏစနေတနေ့ကလည်းဆိုဘာဖြစ်လာလဲဆိုတော့ voltage ကနည်းတာမဟုတ်များတာ။တအားများလာတဲ့အခါကျတော့ကျွန်တော်မော်တာတွေကမခံနိုင်တော့မီးကိုပိတ်ပြီးကျွန်တော်တို့ဂျန်နရေတာမောင်းရတဲ့အဆင်ဖြစ်နေတယ်။အရင်ကတော့မီးပြတ်လုံးလို့အခုကျတော့မီးတအား voltage များနေတယ်။မီးကတော့နည်းနည်းမှန်လာတယ်အကြီးရတော့လုံးဝမရသေးဘူး။ကျင်းတည်တယ်ကျွန်တော်2000တက်တဲ့အခုချိန်လေးဒီလိုလောလောလောကအခါမှမရခဲ့ဘူး။ဆိုတော့ infrastructure လေးပဲပြည်စုံအောင်ဖြည့်ပေးပါ။နောက်ပြီးတော့ဒီလမ်းပေါ်မှာကျူးကျော်တာတရားဥပဒေစိုးမိုးရေးပေါ့။ဘသူ့ကိုတိုင်လို့တိုင်ရမှမသိရဲသွားတိုင်ရမလား။ဟိုဆက်မှုသောဥက္ကဋ္ဌတိုင်ရမလား။ဘသူ့ဟိုအလွတ်တော်အမှတ်တိုင်ရမလား။အဲတိုင်လဲအကြောင်းကြောင့်ဗိုလ်လီဘောပုံတယ်။အရင်တော့ကကျူးတာကျူးကျော်လမ်းပြီးပဲကျူးတာ။အခုကလမ်းပေါ်ကျူးတယ်မလား။လမ်းပေါ်လမ်းတဝက်ကျူးတယ်။အဲ့လိုမျိုးတွေကအခုချိန်ထိဖြည့်ရှင်းမဲ့လူမရှိဘူးဆိုတော့ဒါတွေကနိုင်ငံခြားသားလာရင်လည်းမတည့်တော့ဘူး။ဒါလည်းလာတယ်ကျွန်တော်တို့ဆက်ရုံလို့သူတို့ကတော့ဖွင့်မပြောမဲ့စိတ်ထဲမှာတော့မှတ်သွားမှာ။အဲ့ဒီလူမျိုးဒီလိုပဲရှိလားဒီတိုင်းမျိုးဒီလိုပဲဖြစ်နေလားဆိုတော့အဲ့လိုမျိုးတွေတော့အခြေခံလူအချက်တွေပဲဖြည့်ရှင်းဖို့ကျွန်တော်ကတောင်းဆိုတယ်
။အခုချိန်မှာတော့ကုန်ကျန်းနေပါမှုကြောင့်ဒီပတ်ကိုရေထွက်ပို့ကုန်တင်ပို့တဲ့အခါအင်းကြီးချင်းထိုင်းနိုင်ငံရဲ့ပို့ကုန်တက်အဆမတန်နည်းနေပြီးထိုင်းမှာဆိုရင်တော့တစ်နှစ်ကိုရေထွက်ပို့ကုန်တင်ပို့မှုကအမေရိကန်ဒေါ်လာတန်း 9,000 နဲ့ဗီယက်နမ်နိုင်ငံကတော့တစ်နှစ်ကိုတန်း 8,000 ကျော်ရရှိနေပြီးမြန်မာနိုင်ငံကတော့တစ်နှစ်ကိုတန်း 900 ဝန်းကျင်သာရရှိနေတာဖြစ်ပါတယ
်။မြန်မာတခွင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ယူဝက်မှာတော့စနေညဒဲလီလိုက်စီစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်အောက်တိုဘာလ20ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 1553ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်ကြီးစောင့်မျှော်နေကြတဲ့စနေညဒေးလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဒိတ်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဒိတ်လေးလိုက်အစီအစဉ်မှာတော့နေပြည်တော်မှာဒီတစ်ပတ်ထဲမှာပဲကျင်းပပြီးစီးသွားတဲ့ညဉ့်ညဉ့်ထိတ်သိမ်းညီလာခံရလနဲ့ပြည်ရင်းညဉ့်ညဉ့်ရှေးလာလာတွေကိုဆွေးနွေးဆောင်မှာပါအစိုးရတမန်တော်နဲ့အပြစ်ကရဆက်ထားတဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့တွေကထိတ်တန့်ကောင်းဆောင်တွေပါဝင်တက်ရောက်တဲ့ညီလာခံမှာတော့အရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆက်ဆွေးနွေးတော့လက်ခံကြတဲ့အတွက်ဒါအောင်မြင်မှုလို့ဆိုနိုင်ပါသလားနောက်ပြည်ရင်းညီညီတစ်ခုလုံးအတွက်ရှစ်ဆက်နိုင်ရေးဘာများလုံနေသေးတယ်ဆိုတာတွေကိုကျွန်တော်တို့ဆွေးနွေးတော့စီစဉ်ထားပါတယ်ပြည်နိုင်ဆွေးနွေးတော့မဲ့ပုဂ္ဂိုလ်နှုတ်ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အခုလေးလိုက်မှမရောက်နေကြပါဘူးတူကတော့ကျွန်တော်ပိုအမျိုးသားလူမျိုးရေးအဖွဲ့ချုပ်ကဦးဆောင်နာရကဥက္ကဋ္ဌဖြစ်ပါတယ်နောက်တူကတော့တန်းသားရေးချွမ်းကျင်သူတင်းသားဆရာဥမမောင်ဆိုးဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်တွေကိုကြားကြပါတယ်ပထမတစ်ချက်အနေနဲ့ကတော့ဒီပြီးသွားတဲ့ဒီညီလာခံရလနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ဒီညီလာခံမှာအဆုံးဖြတ်ပေးနိုင်မဲ့ထိပ်သီးကောင်းဆောင်တွေတက်ရောက်တဲ့အတွက်ရလကောင်းတွေရှိရဲနောက်အရင်ကသဘောမတူခဲ့တာတွေကဆွေးနွေးဖို့လက်ခံတာတွေရှိရဲဆိုပြီးပြောတာဆိုရလည်းရှိပါတယ်ဆိုတော့ဟိုအရင်ဆုံးကျွန်တော်ဥက္ကဋ္ဌကရဲ့သဘောတော့ကြားချင်ပါတယ်ခင်ဗျာဆိုတော့ဒီလိုပြောဆိုချက်တွေဒါတွေကတကယ်ပဲအောင်မြင်မှုလို့ပြောနိုင်လားဥက္ကဋ္ဌခင်ဗျာ
ဟုတ်ကဲ့ဘာလို့ဒီလိုအဆပ်မျိုးတွေနဲ့ပြောနိုင်တာလဲခါဘာလို့လဲဆိုတော့ကျွန်တော်တို့ဒီတော့တော့လာဖက်လင်းလို့ဆိုတာပဲနေစေတော့ဘာလို့ဒီလိုတော့ပေါ့ဒီလိုဖြစ်ရတာလဲမှတ်ပြီးလာတဲ့အမှုတွေနဲ့အကြည့်အကောင့်တွေပေါ်မှာဆက်ကြည့်ရအောင်ရောက်ကြတယ်လေဒါကြောင့်ကျွန်တော်တို့ကအလယ်လမ်းနဲ့အောက်ခြေမှာညှိနေတာအခက်အခဲဖြစ်တော့ stop ball ဖြစ်တဲ့တုံးပေါ်ကစိတ်ကြီးတွေပြေးဖို့လိုတယ်ဆိုတော့ဒီပနာမအဒီအဒီဉာဏ်တူဆုံးတဲ့ဟာကအောင်မြင်သွားတာပေါ့ကြာဒီပြတ်မှုမျိုးကဒီလိုအခက်အခဲရှိတိုင်းပါဒီလိုလေယုံကြည်ကြီးနဲ့တယောက်တယောက်လေးလေးစားစားနဲ့ဒီလိုဖတ်ပြနေကြဆိုရင်တော့နောက်နောက်မှာအာဒီအခက်ကညွန်ကြအောက်ကအကောင့်တွေပေါ်ပြီးအမှန်တမ်းပါချောမှုသွားနိုင်တယ်လို့ကျွန်တော်တို့သုံးသပ်ပါရခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဥမောင်ဆိုးရဲ့သဘောထားလဲဆွေးနွေးစီချင်ပါတယ်ခင်ဗျာဥမောင်ဆိုးရဲ့အခုကျွန်တော်တို့ဒီညီလာခံမာဒီထိပ်သီးပုတ်ခေါင်းဆောင်မိုင်းတွေတက်လာရဲနောက်တစ်ခုကတချို့သဘောတူညီချက်တွေရခဲ့တယ်ဆိုပြီးတော့ဟိုကျွန်တော်ကြားပါတယ်ဆိုတော့ဒါအောင်မြင်မှုလို့ဆိုနိုင်လားဆရာဥမောင်ဆို
းဒီညီလာခံရဲ့အောင်မြင်မှုလို့ပြောလို့ရတာတော့ကျွန်တော်တို့တမရောဆူရနဲ့ဒီတန်းသားဒီအီဦးတွေကြားရဲ့ကွဲလွယ်မှုပုံလည်းပေါ်ထုတ်ပြီးတော့ဒါဆွေးနွေးဖို့လိုအပ်တယ်ဆိုတော့ဖော်ပြလိုက်တာပဲဖြစ်ပါတယ်။ပြောမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့ဒုတိယကြိမ်2020ညီလာခံနေပြီးတော့2021တတိယကြိမ်ညီလာခံကြားမှာတစ်ဆုတ်နေတဲ့ဒီကျွန်တော်တို့တန်းသားတွေရဲ့ကိုယ်ပိုင်ကြားထားခွင့်ပြဿနာပြီးနေပြဿနာခွင့်ရေးဆွဲရေးနဲ့ပတ်သက်ပြီးတော့ဒီတိုင်းသားတွေကခွဲထုတ်ခွင့်ပေးရမယ်ခွဲထုတ်ခွင့်နဲ့ပတ်သက်ပြီးတော့ဒီကွေးပေးရမယ်ဆိုတဲ့ပြဿနာကိုကြောက်ပြတ်ဆုံနေတာကိုတနည်းကျော်တော့အခုအချိန်မှာဒါကိုပုံမှန်တွေပြောလိုက်တယ်ဆိုတော့ကျွန်တော်တို့ဒီပြဿနာဖြစ်နေတယ်ရှိနေတဲ့ပြဿနာကျွန်တော်ဘယ်လိုဖြေရှင်းမလဲဆိုပြောလိုက်တာပဲဆိုတော့ပုံမှန်ပြောရင်ဒီတစ်ခေါက်ထိပ်ပြီးဆွေးနွေးပွဲမှာဘာသဘောတူညီချက်မှရတော့မတွေ့ပါဘူးဆက်ဆွေးနွေးဖို့သဘောတူလိုက်တာတစ်ခုပဲရှိပါတယ်ဒါပေမဲ့ရှိနေတဲ့ပြဿနာကိုဖြေရှင်းမှုတဲ့ပုံဝင်လင်းလင်းပေါ်ပြလိုက်တာတော့ကောင်းတဲ့အချက်လိုပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဟိုဆိုလိုတာတော့ဒါပြဿနာဆိုတာကိုအတိအမှတ်ပြုလက်ခံလိုက်တာအဲ့တော့ဒါဟိုအစကောင်းတဲ့ခြေလှမ်းတစ်ခုလို့ပြောလို့ရတဲ့သဘောပေါ့
Okay,
ဟုတ်ကဲ့ပါပြန်ရှိတဲ့ပြဿနာကိုအတိမတ်အတိမတ်ပြူလိုက်တာဒီပြဿနာကိုဖြေရှင်းဖို့ကြိုးစားလိုက်တာဟုတ်ကျွန်တော်ကဒါအစပြုတဲ့ခြေလမ်းပြအတိမတ်ပြောမှာအရင်ကတော့တနည်းကျော်လောက်ကရှောင်းလွှဲနေကြပါဆိုတော့ပြဿနာရှိနေအောင်ရှောင်းလွှဲနေကျွန်တော်ပြဿနာမဖြေရှင်းနိုင်ပါဘူးပြဿနာရှိနေအောင်အတိမတ်ပြူလိုက်ပြဿနာရှိဖြေရှင်းနိုင်မယ်ခြေလမ်းအစလို့ပြောလို့ရပါတယ်ဟုတ်ကဲ့ဆိ
အဖြစ်လို့ပြောရင်လည်းပြောနိုင်ပါလား။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ဒီစပြီးတော့ကျွန်တော်တို့ template ကျန်းလို့ခေါ်တဲ့ဒီကျွန်တော်တို့အစီအလက်မှတ်ထိုးတဲ့ဆေးဖွဲကအကောင်းဆုံးပဲ။စုံစုံဒီဆက်ရောက်ဖို့ဆိုပြီးတော့အစိုးရနဲ့တတ်မှတ်တဲ့ဘက်ကဖိတ်ကြားတယ်ဘာပဲမှကျွန်တော်တို့ကမှစုံစုံနေတဲ့နိုင်ငံကအင်းနဲ့ကိုဆွေးနွေးကြည့်ရအောင်ကျွန်တော်တို့ဟာလာရှစ်ဘက်တက်နဲ့နှစ်ဘက်ကြမယ်ကိုဘက်တက်နဲ့တစ်ဘက်ကြမယ်ဒါဖြစ်ရင်အဲ့လိုကြည့်နေရင်ကိုကြော်လာပြီးတော့ဆယ်ဘက်စလုံးကစီစီကြောင်းတောင်းနေဆယ်ဦးတက်ဖို့ဆုံးဖြတ်ချက်ရလာတာကကျွန်တော်တို့ဘက်ကဘောင်းမြင့်တစ်ခုပါလားအဲ့လိုရလာပြီးတဲ့နောက်မှာဆက်ကဆိုးရနဲ့စမတော်ကကြီးကဲဒီကိုအမဲဆုံးပေါ့လားဒီပထမရက်မှာဒါဖွင့်ပွဲပြီးရင်ကျွန်တော်တို့ဒီ၃နှစ်မြောက်ခန္ဓာပြတ်ပြီးတဲ့နောက်မှာကျွန်တော်တို့ဆက်လက်ပြီးတော့စပွဲဝိုင်းသင်းပွဲဒီ၃နာရီပတ်ဝန်းကျင်လောက်ပြင်ပဖို့ရှိတယ်ဆိုတော့အခြေခံပေါ်မှာကျွန်တော်တို့စီစီရောက်ရှိကြတာ။ဘိုးတော်လည်းပဲလက်တွေ့မှာကြတော့ကျွန်တော်တို့ကာကွယ်ရေးကြီးချုပ်နေတဲ့မြေလက်ကစပီးတဲ့နောက်မှာပေါ့ပထမရက်တင်ကြတာစပီးတဲ့နောက်မှာသင်းပွဲဆက်လက်ထိုင်နေခြင်းမရှိတဲ့အခါကြတော့ကျွန်တော်တို့ခဲ့တဲ့ကျေးစုကောင်းပါပဲဒီဒီဆွေဦးကောင်းပေါင်းတွေကအာတာပြင်းနဲ့ကာကွယ်ရေးကြီးချုပ်ကတကယ်အားလားမော်ရယ်ပိုင်းမှာပုံမှန်ရောက်ဖတ်ထိုင်နေတဲ့အချိန်တွေကကျောင်းသွားတယ်ဒါကြောင့်ဒီလိုကျတော့ဒီလည်းပဲဟာလားကျွန်တော်တို့ကျန်းဥက္ကာလည်းပဲပြန်မယ်ဆိုပြီးတော့ဒီမော်ရယ်ပိုင်းမှာပြန်သွားတာဖြစ်ပါတယ်ဒီတော့ညကကာကွယ်မှာကျတော့အားလုံးမျက်နှာတွေပြန်ဆုံးတော့အဲ့ဒီမှာပြန်ပြီးတော့အပြည့်အဝနေနိုင်တဲ့အခါကျတော့ဒုတိယရက်မှာကျတော့ကျွန်တော်တို့ဒီဆွေဦးအပိုင်းကားဆွေဦးကတော့ပြည့်စုံဆုံးပေးပါပါလေ။ဒီအကိုရဘက်ကတော့အတိုင်းကပုံကိုကြည့်တာဥဖောင်းပဲတရားပြီးတော့ဒီသမတော်ဘက်ကတော့ဒုတိယကဆွေဦးလူချင်းကပြီးတော့ကဆွေဦးလူချင်းရဲ့ကိုသားတယောက်ပဲဖြစ်ပြီးတော့အဲ့ဒီတော့ဒီမှာပြည့်ရနေတော့ကျွန်တော်တို့ဒုတိယဒီရက်ကတော့ဆုံးဆုံးမြင်မြင်ဗက်ပြည်ပြည်နဲ့တယောက်မှာတွေ့ရပါတယ်ခင်ဗျာ။ဒါကြောင့်အပူပြည့်ရှိမယ်ဆိုလဲအသေးသေးလောက်ဖြစ်ပြီးတော့ယာယီအခိုက်အတန့်ပေါ့ဗျာ။ဒီလိုပြည်ပြည်နဲ့မရှိခင်တည်းမှာနည်းနည်းအခိုက်အတန့်ဖြစ်သွားတဲ့ပြဿနာပါခင်ဗျာ
။ဟုတ်ကဲ့။ဆရာဦးမောင်စိုးအမည်ရောခင်ဗျာ။အခုစစဟိုဥက္ကဥကတော့အကျယ်တွင်ရှင်းပြသွားပါတယ်။ကျွန်တော်တချို့ခေါင်းဆောင်ပိုင်းတွေဟိုညီလာခံအပြည့်ဟိုမတက်တဲ့ကိစ္စနဲ့ပတ်သက်လို့ဒါဟိုအဖို့ထစ်ဖြစ်เสียကိစ္စတခုလို့သုံးသပ်လို့ရမလားခင်ဗျာ။
တကယ်ပြောမှဆိုလို့ရှိရင်ပေါ့ဗျာဒီအခု PPSC ဒီဆယ်ဘွဲ့မှာအဓိကတော့လက်နက်ငယ်အင်အားရှိပြီးတော့မမမမရနိုင်တော့ RCSS နဲ့ KNU နှစ်ဖွဲ့ဖြစ်တာ哦ဒီနှစ်ဖွဲ့နဲ့ဒီအစိုးရတပ်မတော်နဲ့ဆွေးနွေးပွဲကြမှာပြည်ထောင်စုတွေရှိတယ်မဘူးကွဲလဲမှုတွေကြားတွေရှိတယ်ဆိုတော့ကျွန်တော်မြင်နိုင်ပါတယ်ဥပမာ KNU မှာလည်းပဲဥက္ကဋ္ဌမှုတို့လာတွေ့ရလူနဲ့ကျန်တဲ့ KNU ဘိုးဘွဲ့ရဲ့ကြားမှာကွဲလဲမှုတချို့ရှိနိုင်တယ်သို့မဟုတ်အဒီ SS နေလည်းပဲဒီအစိုးရရဲ့သဘောထားကိုလက်မခံလို့မတော်လဲပဲလာတွေ့ရဲဆိုရအမြင်မျိုးရှိနိုင်ပါမယ်ဆိုတော့ဒါကတော့သိမထူးဆန်းဘူးညကျွန်တော်တို့ကမတူလို့ဆွေးနွေးနေတာဖြစ်တယ်အဲ့တော့ RCSS နဲ့ဖြစ်စီ KNU နဲ့ဖြစ်စီသို့မဟုတ် KNU အတွင်းပိုင်းမှာဖြစ်စီကိုယ်လက်မှုရှိနိုင်ပါလေဒါကမထူးဆန်းပါဘူးကျွန်တော်တို့လိုအပ်တာအခုလက်ရှိလိုအပ်တာတော့ပြည်သူဆွေးနွေးဖို့ပါပဲပြည်သူဆွေးနွေးမှုမရှိရင်ကျွန်တော်တို့ကအဲ့ဒီနိုင်မှုနေရာမရှိပါဘူးအဲ့တော့မတူတာကကျွန်တော်အမြင်ရတော့မတူဘူးဆိုတာအထူးသမို့ပါဘူးမတူလို့အတွက်ကျွန်တော်အနည်း90လောက်စစ်တိုက်နေရတာပါအဲ့တော့စစ်တိုက်တဲ့ပြဿနာကိုဖြေရှင်းဖို့ဆိုရင်ကျွန်တော်တွဲဆုံဆွေးနွေးဖို့လိုအပ်ပါတယ်တွဲဆုံဆွေးနွေးတဲ့အချိန်မှာအမတူဘူးအပြင်းစားတွေရှိတယ်ဆိုတာဒါထူးဆန်းတဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်အဓိကတော့တွဲဆုံဆွေးနွေးဖို့ကအဓိကကြောက်လိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်ဒီထိုင်းနိုင်ငံကကိုတီးလည်မှုအလဲပေးချင်ပါတယ်ကိုတီးလည်မှုသဘောထားဆွေးနွေးချင်တာမင်းမြင်နေတာရှင်ဆွေးနွေးမင်းမြင်နိုင်ပါခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်နေရတော့ဒီအစိုးရစစ်တပ်လောက်တာတော့ကျွန်တော်နေကသဘောထားမယူသားဘူးဗျဘာဖြစ်လို့လဲဆိုတော့နော်အခုအစည်းအဝေးလုပ်တယ်နော်ပြစ်ခတ်ဆဲပြစ်အစီလက်မှတ်ထိုးတော့ရှိပါဗျာအခုအစီအဝေးလုပ်နေတာကိုကျွန်တော်ကြည့်ရမယ်ဆိုရင်နော်ယူတာမှမရှိတော့ကျွန်တော်ပြောနိုင်ပါလေဗျာဘာဖြစ်လို့လဲဆိုရင်နော်တကယ်လို့တော့ယူယူတာတာမှမကန်လုပ်မယ်ဆိုရင်နော်ကျွန်တော်တိုင်းသားဒေသမှာတို့စစ်တပ်တွေကဝင်ရောက်ပြီးတော့နေရာဝင်ယူဖို့တော့မလိုဗျာတို့ရဲ့စစ်တပ်ကိုနော်ရုတ်သိမ်းပေးရမယ်နော်မရုတ်သိမ်းမဲ့အခုဆက်လက်ပြီးတော့နော်စီဝဲလုပ်တယ်တို့ကတခြားတော့အဖွဲ့အစည်းတွားပြီးတော့တိုက်ခိုက်နေတာဒါကျွန်တော်အနေနဲ့တော့ဒါယူတာမှုမရှိဘူးလို့ပဲပြောလို့ရပါတယ်ဗျဒီတော့နော်ကျွန်တော်အနေနဲ့တော့လူချင်တာတော့ကျွန်တော်ကငိုင်းငိုင်းရဲ့အဓိကလူချင်ပါတယ်ဒါပေမဲ့အစိုးရစစ်တပ်ကနော်ကျွန်တော်တိုင်းရင်းသားရဲ့အရင်မြို့တော့အုပ်စီယူတော့တို့ကဒီအားလုံးချုပ်ကန်ဖို့လှုပ်ဆောင်နေတာပဲကျွန်တော်မြင်ရပါဖြစ်ပါတယ်ခင်ဗျ
โอเคကိုတီးလည်းမှုဆွေးနွေးရကျေးဇူးပါကျွန်တော်ဒီမှာလည်းဒီလိုမယုံကြည်မှုတွေရှိနေလို့လည်းအခုလိုဆွေးနွေးပွဲတွေဟိုမပြည့်ပြတ်နိုင်နေတာလို့ပဲပြောရမယ်ထင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကိုစလိုင်းပွေကုန်းပါကိုစလိုင်းပွေကုန်းရဲ့သဘောထားလည်းဆွေးနွေးမင်းမြတ်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အတားတော့မကြည့်နိုင်ပါဘူးဟုတ်ကဲ့ဒီမျိုးတွေ့ဆုံဆွေးနွေးပြည့်အင်တာမှကောက်ဘာဖြစ်လို့လဲဆိုတော့သုံးဖြည့်ဆက်နိုင်တဲ့ပုံစံတွေတရားတဲ့ဆွေးနွေးပွဲကိုနောက်မလည်းပဲဆက်လက်ရှိပါဖို့လိုတယ်ဒီလိုမျိုးလာခံသေးတာဆွေးနွေးပွဲအင်တာမိုင်းကြီးရတော့တော့တမရောကနေဟိုကိုတိုင်းပြတ်ထခွင့်ဆိုတဲ့ဥစ္စာရည်ကြီးဆုံးဥစ္စာပဲသူတို့ကဟိုမခွဲထွက်ရဘူးဆိုတဲ့ဥစ္စာနဲ့ပြန်ပြီးတော့မှဟိုဟိုမလုပ်ခွာမလဲဟိုလောင်းကျက်ထပ်တယ်လို့ပဲလှုပ်လိုက်တော့တိုင်းရင်းသားတွေကလည်းပဲကိုတိုင်းပြတ်ထခွင့်မရှိဘဲနဲ့တော့ဒါရင်းချင်းမှလည်းပဲရနိုင်မှာမဟုတ်ဘူးဒါလည်းကျွန်တော်ချေခံပုတ်ကြည့်ပုံကျွန်တော်တို့ကလူချင်းနေတယ်တော်တော်ဒီကဲမှာမခွေးခွေးဘူးဆိုတော့အမြင်အခြေခံမှာလည်းထားရတယ်ဆိုတဲ့ပုံစံတက်မလို့ပြက်ကြိမ်တော့ကျွန်တော်ကတော့ဒီတက်မလို့ဒီရတော့ဟို2020နောက်ပိုင်းနေချိန်မှာတော့မတီးဘူးနော်အချိန်ဆွေးပြီးတော့မှဆက်လက်ပြီးတော့မှတွားဖို့ပဲ2020တိုင်းနဲ့တွားဆက်ခြင်းနဲ့ပုံစံတော့ဆွေးနွေးပွဲပုံစံတော့ကောင်းတယ်နဲ့ရလကောင်းတော့ကျွန်တော်လောလောဆယ်ထည့်လိုက်မလို့ကျွန်တော်မထင်ပါဘူးခင်ဗျာ
โอเคကိုဆိုင်ပွေကုန်းဆွေးနွေးပြရခြေစူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကပါပဲကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးနေတာမင်းမြင်နေတာရှင်ဆွေးနွေးမင်းမြင်နေပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်သုံးခုခွဲပြောပါမယ်ပထမဦးမှာတစ်ခုကတိုင်းရင်းသားတွေကိုအားလုံးကျေးဇူးတင်ပါတယ်ဗျာအဲ့ဒီကအစီအဝေးဝဲတက်ပြီးတော့ရင်းချစ်ချစ်နဲ့အားလုံးတင်ယူဝေးဝေးနဲ့ကြီးတုံးညီမျိုးတို့ဒီလိုတော်တော်လေးခံစားပြီးတော့တင်းကြီးခံပြီးပြောသွားပါတယ်နော်နောက်ကဆင်းမြေပင်ပေါ်မှာတတိရှိမှဟိုစစ်တိုက်လို့ရမယ်ဆိုတာတိုင်းသားနေမြေဒီမှာတိုင်းသားတွေလက်နဲ့မပြေဆုံးပဲနဲ့တမ်းမတော်တော်မှခုခံနေတာကသူတို့ရဲ့တတိသူတို့ရဲ့မျိုးသားရဲ့သူတို့ရဲ့ပြည်နယ်တို့ဒါကောက်ွယ်တာပါနော်ဒါအမေကြီးကိုလို့ပုတ်ခတ်ပြီးပြောတာလည်းမဟုတ်ပါဘူးနမတုံးဝကြဒီစစ်တပ်ဒီဗိုလ်ချုပ်အောင်ဆန်းထောင်ရတဲ့စစ်တပ်ဖြစ်ပါတယ်ဟိုဥနေဝင်လက်ထက်ကလည်းဗိုလ်ချုပ်အောင်ဆန်းလက်ထက်ကလည်းဥပဒေရေးဆွဲခဲ့ပြီးသားဥနေဝင်လက်ထက်ကလည်းဥပဒေရေးဆွဲခဲ့ပြီးသားဒီဥတိုင်းစီလက်ထက်ကဆွဲထားတဲ့ဥပဒေ2008ဖယ်ပြီးပုံကိုဘယ်သူမှအတည်မပြုပါဘူးဒီအရအတည်ပြုပြီးတော့ဟိုဥသိမ်းစင်ရဒါကိုအကောင့်တွေခေါ်လာတယ်ဆိုပြီးတော့သူကပြောနေတယ်တော့သူကလည်းတက်လာတာလေဒီအခြေခံဥပဒေကိုပြင်မယ်တော့ဒါဟိုတစ်ဖက်ကရေးဆွဲထားဆိုတာဖြစ်ပါတယ်ဟုတ်ကဲ့
ဆလာမပါပဲအခုရေဟုတ်ကဲ့ကိုသမ်းမဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံပါပဲကိုစိုးဝေသဘောထားလဲလိုရင်းတူချင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့တုံးနေဟို27ရာစုပြည်လုံးရာခိုင်ကြီးလားပေါ့တုံးနေကြော်ကြော်တော့ရှိသွားပြီပေါ့နော်သက်ဆိုင်နေတဲ့တတော်လိုက်ကိုအချင်းနဲ့ကောင်းသဘောတူရေကလေးတစ်ခုရတဲ့အခါမှာသဘောတူရေကလေးတစ်ခုရတဲ့ကျင်းမှာတကယ်နဲ့ထက်မှာတိုက်ပွဲတွေကဖြစ်နေတယ်။အဲဆိုတော့ကျွန်တော်ပြောချင်တာတိတ်တဲလို့မပြောနိုင်ပါဘူး။နော်မြန်မြန်ရေးညီလာကြီးရလေ။ကျွန်တော်ပြောချင်တာကတော့နော်ဟိုတက်မတော်အကြီးကဲဖြစ်တဲ့ကာကွယ်ရေးဥစည်းချုပ်ကဟိုပြည်သူတွေရွေးချယ်တင်ရောက်တဲ့တမရကိုအလေးအမြတ်ချင်းဒီတောင်းချင်ဖွဲ့စည်းပုံဥပဒေကိုမပြည့်မချင်းမြန်မြန်ရေးကကျွန်တော်တန်းကြီးအတွက်အလန့်ကွာဝင်းနေလေနေလေဥမယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဦးစိုးဝေဆွေးနွေးပြခြေစူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေပို့ထားစာတချို့ရှိနေပါတယ်တချို့ Facebook ကဟာရောမဆုံမမဲ့ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီ
ဗက်ဖက်ဆိုတဲ့အကောင်ကတော့ညီညာကြီးကတော့အဖွဲ့စည်းတိုင်းရဲ့စေတနာနဲ့ဆိုင်အခုလိုမျိုးညီညာကြီးအတွက်ဆွေးနွေးနေတာကတိုင်းပြည်အတွက်ပိုပြီးတော့မှရလက်ကောင်းနေထွက်လာမှာပါအားပေးပါတယ်ညီညာကြီးအမြန်ရပါစေတဲ့ကာယန်းဆိုတဲ့အကောင်ကတော့စစ်တပ်ဘက်ကတပတ်ရော့ပါတဲ့မြေမိုတောင်ကိုဖြိုခိုင်းနေတာမဟုတ်ပါဘူးယူသားမှုကိုစစ်တပ်ဘက်ကဒီထက်ပိုပြီးအမြင့်ကျယ်ဖို့လိုပါတယ်တဲ
ကျွန်တော်မှတ်မိသလောက်ပြောရရင်ညီညာရေးဆွေးနွေးပွဲတွေပြုလုပ်တဲ့အချိန်တိုင်းမှာတိုင်ပင်ထားသလားတော့မသိပါဘူးတဲ့ဥအောင်မင်းဥဆောင်တဲ့အချိန်ကနေစလို့ယနေ့အထိရှေ့မှာဆွေးနွေးနောက်ကနေစစ်တိုက်နေတာကတော့ယနေ့အချိန်ထိပါပဲဗျာလို့ရေးထားပါတယ်ရှင်ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီ Facebook ကနေကျွန်တော်တို့မှတ်ချက်တွေပေးထားတာပါဆိုတော့ဆွေးနွေးကြတဲ့လူတွေမှာလည်းထောက်ပြတဲ့ကိစ္စတွေကျွန်တော်ပင်နယ်ဆွေးနွေးရဖို့ကိုပြန်ပြီးတော့ဟိုဆွေးနွေးပေးစေချင်ပါတယ်အခု
ကျွန်တော်ဖောက်ပြခြင်းမှာကတော့ပြည်တွင်းနိုင်ငံရေးအတွက်ဒီအချိန်ကုန်တဲ့ဖြစ်ပေါ်တိုးတက်ရမှာကိုလည်းနောက်နေတဲ့သဘောပါပြည်တွင်းနိုင်ငံရေးပြည့်စုံချိုးပေါက်သွားအောင်လုံးဝအခြေအနေမရှိဘူးလို့ပြောတာပါပနာမထောက်ပြခြင်းနဲ့အတူနဲ့တိုက်ခိုက်ခြင်းအမှန်မှမရှိပါဘူးသမီးတို့ကတော့
ဒီမှာမြေရရဒီဝါရရအောင်ပညာတာတာသဘောတဘာဝရရဒီအဲ့ဒီရှိနေပါလေနောက်ပြီးတော့လက်မှတ်ရေးထိုးပြီးတဲ့အဖွဲ့ဒီမှာလဲပြည်သူမှုတွေအချို့ရှိနေပါလေအဲ့ဒါကတော့အစီကိုလက်မှတ်ရေးထိုးတော်လည်းပဲအစီမှာပါတဲ့ပြတ်ခန်းပြတ်တွေလမ်းညွန်ပြတ်တွေဒီပုံလုံးထားတဲ့ဟောရတာတွေအတိတ်ဖြစ်ခဲ့ကြတယ်မတူကြခါကြတော့ဒီ အဖွဲ့ဒီအပြီးကြီးကမိမိရဲ့စင်ပြေတယ်လို့ဒီတော့အကျိုးဒီပွားရှိမဲ့ပုံစံမျိုးကိုဖွင့်တဲ့ဖွင့်ပြီးတော့အတိတ်ကိုဖွင့်တဲ့ဖွင့်တဲ့အတိုင်းလိုက်လံလုပ်ဆောင်ဖို့ပေါ်ကြတဲ့ခါကြတော့ဒီတတ်မတော်ကအတိတ်ကိုဖွင့်တာကမျိုးအဲဒီထိုးထားတဲ့အဖွဲ့ကြီးကအတိတ်ကိုဖွင့်တာကမျိုးအကောင်ကျိုးပုံပေါ်နေမတူတဲ့ခါကြတော့ဒီပြည်သူမှုတွေနားလည်မှုတွေလဲတာဖြစ်နေပါတယ်ဒါကြောင့် ကျွန်တော်တို့အဲ့ဒီဆက်ဆိုချက်တွေအကောင်ကျေပေါ်တာတွေတစ်ခါတည်းဖြစ်အောင်ကတော့ကျွန်တော်ဆက်လက်ကြည့်နိုင်ရမယ်ဆိုတာကျွန်တော်အဲ့ဒီမှာလည်းရေးရပါတယ်။ဆိုတော့ဆက်လက်ကြည့်နိုင်တဲ့အခွင့်အလမ်းကနည်းနေတဲ့ဆက်ဆက်တော့လက်မထိုးပြီးသားဖွဲ့လဲတချို့ပြည်သူမှုရှိတယ်ဆိုတာဒီကျွန်တော်တို့အဲ့ဒီလိုဖြစ်မဖြစ်မကောင်းကြဖြစ်ပါတယ်။ဒါကြောင့်ဆက်လက်ကြည့်နိုင်သွားရင်တော့ဒါတွေ
စိတ်ရေးပြည့်စုံမှုတွေကလျော့သွားနိုင်ပါတယ်လို့ကျွန်တော်ထောက်ပြချင်ပါတယ်
โอเคครับก็ซื้อเนี่ยเจซุบาสรเสียอู้หมองซื้อออกครับอะคือเราดิญญญะซื้อเนี่ยตะฉิ่งเนี่ยมาเว้ยดิไตปวยนี่ขึ้นในในปัตตนาเนี่ยปัดตะโลปอลีโหตะชั่วอะคือตลอดเนี่ยบวนไม่จ่ายในตัวราดิเลยเสียอู้หมองซื้อเลยจ้างไล่มาบาสรดิปัตตนาเนี่ยอ๋อดิตีญญญะตะคู่ลงมาบลาวดิตะหยอดหมู่นี่ชื่อนี่เลยเสียเร
ายีวอาภิเษกเยอะมั้ยสมมุติว่าเนาะปิรินญีซุนิยินကျွန်တော်အစိုးရနဲ့တက်မတော်နေနေရတယ်အပြစ်ခက်ရစေကြီးညာလိုက်ပြီးတော့ซุนิยินကောင်းမယ်လို့ကျွန်တော်တို့အားလုံးကတော့ဒီဝဲသဘောထားတယ်ဒါပေမဲ့ซุนิยินအချိန်ကြာလာတဲ့အချိန်မှာကျွန်တော်တို့မှာပြဿနာရောရှိတယ်ဗျပြဿနာရှိတယ်ဆိုတာတော့ကျွန်တော်တန်တာလက်ကိုင်ဖွဲ့ပြီးနေအစိုးရတက်ဖွဲ့ကြမှာမတူတဲ့အချိန်ကြီးရှိတယ်ဥပမာဆိုတော့တန်တာလက်ကိုင်တက်ဖွဲ့မှာဝါမိုင်းလာအေရီးယားတွေကသူတက်သူ့အိမ်ရံနဲ့သူထိန်းထားတဲ့အခါမှာအပြစ်ခက်ရစိနေနမိတ်ပြီးသတ်မှတ်ထားတဲ့ပြဿနာမရှိဘူးအဲ့တော့ကျန်တဲ့တပ်ဖွဲ့အများစုကကျန်တဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့အများစုကကြောက်ကြဒေသတွေဖြစ်တယ်ကြောက်ကြဒေသတွေဖြစ်တဲ့အခါကျတော့အဲအစိုးရတပ်ဖွဲ့ဝင်ထွက်တာနဲ့ကြောက်ကြဒေသဝင်ထွက်တာတွေကအဲရှင်းဝင်နေတာပေါ့အစိုးရတပ်ဖွဲ့ဝင်လာရင်ကြောက်ကြဒေသတွေကပြန်ထွက်သွားတယ်အဲကြောက်ကြဒေသဝင်လာအစိုးရတပ်ဖွဲ့ကြန့်ထွက်တယ်ကြောက်ကြဒေသတွေကပြန်ဝင်လာတယ်ဆိုတာမျိုးရှိတယ် Hello, jemaah. Tapi kalau jika ia sejuk ni, tapi ni acara ini bukan lama ni jemaah pertama asing. So aku asyik ni kita pertama apa awen? Jemaah ni tapi ni kita pertama alma. Tapi ni acara ini jemaah pilih bukan lama ni. So jika ia sejuk, tapi ni acara ini bukan lama ni solusi. Kena belajar tapi ni beri muka asing ni mahu. Asing ni solusi jemaah di beri muka usah cahu. Di sini wek perlu lama le. ดังนี้นั้นส่วนหนึ่งว่าอุจิมสิรุวารุดีอินสติทูชันนี้ชื่อเนี่ยดีอินสติทูชันนี้อาจจะเป็นดีเด็กก็อยากเสียอุปโลกช่อช้ามเลยสักอย่างว่าหลังจากเด็กคนไปอุดรเลยแต่เมื่อคนนี้อาจจะกลับมาเลยสักอุปโลกอะไรที่เป็นไม่ดีส่วนนี้เลยน่าจันสักอย่างที่ชื่อนี้ไม่จริงที่มาเป็นส่วนนี้น่าจันน่าจันเลยค่ะมาแต่เพื่อนเพื่อนไม่ใช่อุจิมัวปูบีอาลาเลยนี่ทำอยู่เพื่อแต่เจ้ามือดีเป็นเพื่อนเขาดีช่อช้าบูด้วยชื่ออินสติทูชันนี้
จะว่ากังวลมั้งเนี่ยเนี่ยสังเกตุชาวบุรีเดือดรู้ทำไมล่ะโอเคเสียงมันจะสูงเนี่ยเจ้าว่าจะนั่นรู้อีเมลเนี่ยพี่ผู้สูงนี่ถ้าเรื่องปกติชัวร์เลยชินีบาลีเนี่ยตัวสารชัวร์เลยพักพอพยายามอะไรทีเนี่ยมาเย็นสงวนเราจะนั่นรู้ไม่ติดลามีว่าอุ้ยใส่หมาเอซาวะคุณยังว่าอย่างพักพยายามบอกเนี่ยสังเกตุเสียสิ่งนี้ก็นิบิโรมาจิมบากิเร่ที่ดีกว่าเราเนี่ยเตยเอาเด็กงั้นยิ่งสูงนี่ไปหาทุจริตสูงนี่ไว้ลูกสุยามาบ้า ดิโมกราซีด้วยมีอะไรลูกสองเจ็ดตัวเต็มหมดต้องใช้เนื้อเกรนี่บาร์เลยปีนี้ยังยังยังจูบมือเชื่อมตัวได้ยังใช้หนี้เรื่องวิบันนี้จ้าจีมาที่เราทุกเรื่องยิบปัญหาเรื่องส่วนนี้เป็นมีกูลูกจ้าหนึ่งด่าฮะนี่เรื่องเจ็ดกูเช่นตั้งใจบีทุกเรื่องลูกสองหูเนี่ยวิบันนั่นกูชี้ปัญหาเลยจ้าเรื่องลูกยุ่งซะบาร์เลยเอ็นซีเอลมาทัวร์เรื่องในนั้นนั่นก็เป็นสิ่งมีลูกหลานเรื่องส่วนนี้เป็นมีกูพี่ลู ยาเล่กองดีเลยยาเล่เดือดลุ่ยโซจิมาเลยเอ็นซีเอลมาทัวร์ยาดีเลยพูดเลยพูดเลยที่ลูกด้วยส่งส่วนนี้ลูกจังไปขอยาจ่าเดือดลุ่ยที่มาเลยตอนอยู่สองพันปีนั่นเนี่ยที่ดีปกุกองจังมีเนี่ยแต่ยังด้วยส่งส่วนนี้จริงฮะใครมาเรื่องสองพันมีอะไรอย่างไรได้จ้าทุกลีท้าจูจูยามส่วนนี้เว้ยน้องลาลากองมีเชื่อบอลลาซีนั่นบุซาดินไลจิมพี่เดือดลุ่ยที่มีมาเลยณท้องนั้นเสกุเนี่ยมาได้มีเป็นมา
เอ็นซีเอกองเทพโอนายเม่ดิโมกราซีเน่เฟเดอร์สเน่ชีกันเน่ที่ร้องสู้ที่สาวยีชีกันมูเร่ชามันในลิมเอลูเล่ย้อนเลี้ยวอะไรไหมโอเคนักสารสาวเราจะนั่งอุติงวิเอสซาชิปาร์เอ้ยมันงั้นพี่ปุ่นจะคุยยังไงพักยาบีบังกันไหมยังไงเราจะดีมีอาสุนีเรื่องตัวมีอะไรจะชีกันไหมเทนซาลาวดอกคีมาเบาๆแต่คู่ดีต่อตั้มเราท้าสีจะพอดูเรื่องสุรากาเลชีมีอะไรสุนีเอามาบ้า ค่อยมาทอยสูงกูเลยแต่ยังได้ก็ลำคันเดียวกูรู้ที่สูงนี้ว่าเราจะก้าวเนี่ยเส้นลาวะยามีอาสูงนี้มาพี่ยาเลยแม่รู้เลยยงจีบาร์เลยแล้วเนี่ยพี่เชนยังหาพี่มาหัวบ้าแต่พอเนี่ยพี่ยงจีมูชิชิเนี่ยน่าเลยมุท้าสูงนี้บีสูงเลยกูดูเชียวลูกสูงนี้ละฮะยังยังยังงานเรียนชีตูนัยแม่รู้เทมีมาเลยมุดคู่กูปงเด็กกันบีสูงนี้เนี่ยยังยังยังล้างวุ้นนี่มาบ้า กูรู้แล้วนะการเมียเปลี่ยนลูกเมียรู้เลยในงานสุนีบ้านเราบีที่ดีสองพันในเนี่ยตุ้มยาโกยเชียบีกูรู้ที่ดีสุนีบ้านเรามาสุนีโลชีเป็นปู่เป็นสาวแม่รู้ยุ่งสบายเลยแต่ว่าตาเป็นลูกนิรันดร์จีมาสองพันเชียบยาโกมีแม่ชายมาลูกมีมาเลยในงานนี้เนี่ยปัจจัยเลยส่วนเก่งเนี่ยผมไม่รู้เลยสุนีจะมาเลยปีตุ้มยาโกเลยในงานนี้ลูกจะมาบีมาป่าวันตีเลยตุ้มยาโกเลยป่าวันละด้วยบีแต่ไม่ในงานนี้กูสั่งยาจ่ายปู่เส้นปีรับบ่เปล่า
พี่เรื่องเส้นนู้นเนี่ยก็มีอายุทวดจ้าวอ่ะเช่นเดิมมาอีกเปล่าโอเคเจ้าบ้าสโลที่สายมาแล้วที่พี่ก็ยังยิ่งรักกันบ่มาเนี่ยเล่นเชื่อที่ท้ายตอนนี้เจ้าไว้สโลฉะนั้นที่ยิ่งรักกันมาแล้วที่ตัวตัวเกเรเทมาที่อย่างที่ว่าคุยมาทัวร์ยี่กูวันเพียร์ให้น้าแต่เมื่อตะคุยแอปพีสกิสายสัตว์สุนิเมสุเลยไปในป่าละวันได้ยาทุจริตสุบิโอเลยอารมณ์ท้าวพี่หนุ่มสโลเจ้าอุกงูกันก็มีอายุที่ลูกตัวตัวนี้เชื่อที่อยากที่น้าแต่สุนิ
ကျွန်တော်အနေနဲ့တော့ကျွန်တော်တို့ဒီအဓိကဒီစစ်မှန်တဲ့ဆက်ဆက်ပြီးအောင်လို့ဒီဆောက်ရည်ဒီပြည်တော်မျိုးကိုကျွန်တော်အောင်မြင်တဲ့ဒီဆောက်မှန်တဲ့ပုံဒီပြည်တော်မျိုးတွေကဒီဘယ်သူကမှဘယ်နေမျိုးစိတ်ပိုင်းဘယ်လူမျိုးဘယ်ပြည်နယ်မှဆက်တဲ့ဖို့ကြောင်းမရှိဘူးဒါကြောင့်လည်းကျွန်တော်တန်းပြီးရင်းနဲ့ဆိုရင်ကြတန်းကိုနေတဲ့အခွင့်အရေးကအပြည်တော်မျိုးတွေမှာပြေဝါရမယ်တဲ့ပ
好像反正是离这个沙巴过来的，再不没有过。 ဒီကွတ်ထွက်ရဆိုတဲ့ကမ္ဘာချက်ကိုလည်းထည့်ဖို့မလိုဘူးဒီကွတ်ထွက်ဆိုတဲ့စကားပါတဲ့အပေါင်းတော်ဝါကလုံးဝမပေါင်းတဲ့ကျွန်တော်တို့စစ်မှန်တဲ့ပြည်တော်စုဒါမျိုးသားတန်းတွေရင်းနေကြတာတန်းနဲ့ကျရှိကြရမြင်းကြီးတော်မှုတွေတခုတည်းတော့ပြည်တော်တွေဖြစ်ပြီးတော့ဟုတ်လားဒီကျွန်တော်တို့ဒီဟိုဘာပေါ့လုံးဝမပြုတ်ခွဲကြရဘူးအောက်ပြီးတော့ကျွန်တော်တို့ เออเนี่ยไม่ใช่ไปมาละก้องพี่น้องทุกคนนี่พี่รอขอโทษคุณไม่ใช่เสียรู้สึกพี่รอที่ฝาบ้าเปลี่ยนเส้นพี่รอที่เจ้าเราพี่น้องรู้อยู่ที่ชอบนะพี่น้องรู้อยู่ได้อ่ะผมก็ไม่เคยรู้เลยฝาบ้าမျိုးเนี่ยส่วนเนาะเราก็ตลอดเลยอลาล่าก้องเนี่ยที่ตบตีจะยามาเว้ยครับโอเคอกูเราไม่ท้องชิดเด้อครับที่จะอดีตฝาบ้าใต้ครับที่แค่แค่จะรอพี่น้องรู้โหอาชีพอ่ะมัวแล้วเราก็ไม่อยากไปดู ဒီလိုရဲ့ပြည်သာမှုကလည်းမကြသေးဘူးအဲ့ဒီအချိန်မှာကျွန်တော်တို့ဒီဖက်ဒရယ်ပြည်သာမှုတွေမှာမဖတ်တတ်တဲ့ဟာလာဒီခေါ်တော့ကမရှိသေးရတော့ဆိုတဲ့တာမျိုးချက်ဒီမောကမ္ဘာချက်ကဝင်လာတဲ့ခါကျတော့ဒီကျွန်တော်တို့ဖက်ဒရယ်ပြည်သာမှုအောက်မှာတမ်းတူရေးကိုဗတ်တန်းကွင်းအချိန်မှာမှတ်တမ်းမရှိသေးဘဲနဲ့ဒီစာသားရင်ရောက်လာတဲ့ပုံမှာလည်းအထင်ကြီးဖြစ်လာတာဒါကြောင့်ဒီ ကျွန်တော်တို့ဒီကိုဗတ်ကြတဲ့အတွင်းအပြေဝရရှိတဲ့ပြည်တော်စုမှာဟာလာဘယ်လိုမှမခွဲတော့မရှိဘူးလို့ပြောရတာတဏ္ဍာတာဖြစ်ပါတယ်ဒါကြောင့်ဒါကိုကျွန်တော်တို့ကဒီစကလုံးအသာသူပြင်ဆင်ပြီးတော့ပြည်တော်စုမပြေခွဲပြည်တော်စုကဒီနယ်ဘယ်လိုမျိုးမှမခွဲထွက်ရေးဆိုတာကျွန်တော်တို့ပြည်တော်စုနဲ့တွဲပြီးတော့ပေါ်ပြခြင်းဟာဟိုပြီးတော့ခံရမယ်ဆိုကြကျွန်တော်တို့အားလုံးပြဿနာကိုပြဿနာရှိတဲ့အတ ဘာတွေပြင်ဆင်ဖို့သဘောတူလိုက်တာဖြစ်တဲ့အတွက်တိုးတက်မှုလို့ပြောနိုင်ပါလားခင်ဗျာဒီကိစ္စမှာလား
ဟုတ်ကဲ့ပြင်နိုင်ဆွေးနွေးပြီးခဲ့တဲ့ပို့မြို့သားလူမျိုးရေးဖွဲ့ချုပ်ကဦးဆောင်နိုင်ကကိုဟုတ်ကတိုင်းနာရေးကျွမ်းကျင်တဲ့တင်ဆက်ဆရာဦးမောင်ဆိုကိုယ်တိုင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စဉ်တင်ဆက်သူကိုအောင်လူနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့ဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အစီအစဉ်ရဲ့အဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအသေးခံဘုံးကွဲတိုက်ခိုက်တာကြောင့်လူ15ဦးထက်မနည်းသေဆုံးပြီးတော့60လောက်ဒဏ်ရာရသွားတယ်လို့လူညွှန်ရေးရဲတွေကပြောပါတယ်။သေဆုံးသူတွေထဲမှာအကြမ်းဖက်သမားဘုံးမပေါက်ခွဲနိုင်ပြီးသူ့ကိုဟန်တားတဲ့လူညွှန်ရေးကင်းစခန်းကလူညွှန်ရေးရဲ8ဦးပါဝင်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။အာဖဂန်မှာဒီကနေ့လွှတ်တော်ရွေးကောက်ပွဲကျင်းပနေစဉ်အတွင်းဒီရွေးကောက်ပွဲကိုဘုံးခွဲတိုက်ခိုက်မယ်လို့တာလီဘန်တွေကချင်းကြောက်ထားတာကြောင့်အာဏာပိုင်တွေအနေနဲ့စိုးရိမ်ကြီးနဲ့စောင့်ကြပ်နေစမှာပဲအခုလိုတိုက်ခိုက်ခံရတာပါ။ Sorry Arabia အာဏာပိုင်တွေအနေနဲ့တည်ဆုံသူ Sorry သတင်းတောက်ဂျမက်ကက်ရှူဂီရဲ့ရုပ်အလောင်းကိုတင်မှုတည်ခြင်းဆိုင်ရာစစ်ဆေးနိုင်မှုအတွက်ထုတ်ပြန်ပေးဖို့ Amnesty International အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးတဲ့ကိုအော်တိုဘာ3ရက်နေ့ကကာရှိုဂီဝင်ရောက်သွားပြီးတဲ့နောက်တည်ဆုံသွားတာပါဆော်ဒီအာဏာပိုင်ဘက်ကကာရှိုဂီဟာကောင်စစ်ရုံးအတွင်းကပြန်ထွက်သွားတယ်လို့အစိုးရပိုင်းကညှင်းဆိုထားတာပါဒါပေမဲ့လည်းနောက်ပိုင်းမှာသူဟာတန်ရုံးဝင်အတွင်းရန်ဖြစ်ရာကနေတည်ဆုံသွားတယ်လို့ဆော်ဒီဘက်ကပြန်ပြင်ပြောပါတယ်ဆော်ဒီအနေနဲ့အခုလိုရှေ့နောက်မကြီးဝန်ခံတာကြောင့်ကုလစုံစမ်းစစ်ဆေးမှုလိုအပ်ကြောင်းအရှိအလေပိုင်းဆိုင်ရာ AI အဖွဲ့ရဲ့ညွှန်ကြားချက်မှုတူဖြစ်သူကလည်းပြောပါတယ်Honduras နဲ့ Guatemala သမရတွေဒီကနေ့တွေ့ဆုံပြီးတော့ Honduras ကနေထွက်ခေါက်သွားတဲ့ထောင်ထဲချီတဲ့ရွှေပြောင်းကြီးချနေထိုင်သူတွေနေရပြန်ပို့ရေးဆွေးနွေးကြပါတယ်။ American သမရ Donald Trump ကအဲ့ဒီလူအုပ်ကြီး American နေဆက်ကိုမရောက်ခင်သက်ဆိုင်ရာနိုင်ငံတွေကတားဆီးကြဖို့တတိပေးခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံကြတာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA America အသံရဲ့မနက်ဖြန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။မနက်ခင်းအစီအစဉ်လေးကိုတော့လှိုင်းလိုမီတာ24.50-51နဲ့လှိုင်းလက်မီတာ190လို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.